to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇွန်လ29ရက်ဂျာဘာဝတီနေ့ညဘက်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM အထိမီတာ25 32 51နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်မလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့2020သမ္မတရွေးကောက်ပွဲမှာပထမဆုံးအကြိမ်စကားစစ်ထိုးပွဲကိုဒီမိုကရက်ပါတီကကိုယ်စားလှယ်လောက်20တဲက10ဦးမနေ့ကဖလော်ရီဒါပြည်နယ်မှာပြုလုပ်ခဲ့ကြပါတယ်မက္ကဆီကိုနယ်စပ်ကဒုက္ခသည်တွေအရေးဖြစ်ရှင်းရမှာလိုအပ်နေတဲ့ရမုံငွေထောက်ပံ့ပေးဖို့အမေရိကန်ထက်လွတ်တော်ကအတည်ပြုပေးလိုက်ပါပြီ G20 ဆက်မှုထိပ်သီးဆွေးနွေးပွဲတက်ဖို့သမ္မတထရန့်ဂျပန်နိုင်ငံကိုရောက်သွားပါပြီဒီလိုထူးခြားတဲ့သတင်းတွေကိုမဆုမြမွန်နဲ့အတူတင်ပြပေးသွားမှာခင
်ဗျဟုတ်ကဲ့ပါခင်ဗျမြစ်ဆုံစီမံကိန်းအစိုးရဘက်ကပွင့်လင်းမှုမရှိတဲ့အပေါ်လှုပ်ရှားသူတွေကပန်ဖလက်ဝေရဲ့လှုပ်ရှားမှုတွေကိုဆက်ပြီးတော့လွတ်ဆောင်သွားမယ်လို့ဆိုပါတယ
်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပြောထားတဲ့မြစ်ဆုံနဲ့ပတ်သက်တဲ့စာသားအချက်အလက်တွေကိုကျွန်တော်တို့ပြည်သူလူထုကိုဖြန့်ဝေဖို့စီစဉ်ထားပါတယ်ခင်ဗျပြည်သူလူထုအများကိုသိသိချင်းနဲ့အတွက
်ဒီအကြောင်းနဲ့အတူအမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲနောက်ဆက်တွဲဖြစ်ပေါ်မှုတွေနဲ့အီရန်အမေရိကန်တင်းမာမှုနောက်ဆုံးခြေလှမ်းတွေကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်ကျမဤကန္နာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်သတင်းလွှာအစီအစဉ်အပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာနှားဆင်ရပါမယ်အခုရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးစောဝင်းနိုင်နဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ်ကိုတက်တန်းတစ်ခုအပြီးမှာဖျောက်ချနိုင်ရဲ့အတွက်ရည်ရွယ်နေကြတဲ့ဒီမိုကရက်ပါတီကကိုယ်စားလှယ်လောက်20တဲက10ဦးဟာ2020သမ္မတရွေးကောက်ပွဲရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲအဖြစ်မနေ့ဗုဒ္ဓဟူးနေ့ညကဖလော်ရီဒါပြည်နယ်မှာကျင်းပခဲ့ကြပါတယ်2020နိုဝင်ဘာ3ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောက်နဲ့အကြသမ္မတထွန့်နဲ့ထိတိုက်ရှင်ပြန်ရခြင်းရှိတယ်ဆိုပြီးထိတ်ကပြင်းနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နာကိုလူလူစစ်တမ်းတွေမှာတဖြည်းဖြည်းချစ်ကပ်လာနေတဲ့မက်ဆာချူးဆက်ပြည်နယ်ကအထက်လွှတ်တော်အမအဲလိဇဘက်ဝါရန်ကိုတခြားကိုယ်စားလှယ်လောက်တွေကအာယုံဆိုင်ထိုးနှက်ခဲ့ကြပါတယ်သူမအနေနဲ့အစိုးရကိုလူတုလက်ထဲပြန်အပ်ချင်တယ်လို့ Florida ပြည်နယ်မိုင်အမီမြို့မှာကျင်းပတဲ့စကားစစ်ထိုးပွဲအတွင်းဝါရန်ကပြောကြားလိုက်ပြီးအဲ့လိုဖြစ်နိုင်ရေးအတွက်တတိရှိဖို့လိုအပ်ကြောင်းလက်ရှိသမ္မတကိုဖြုတ်ချနိုင်မဲ့တတိမျိုးသူ့မှာရှိကြောင်းပြောပါတယ်။ဒါ့အပြင်လူတိုင်းကျမရေးဆောင်ရှောက်မှုရနိုင်ဖို့အတွက်လည်းသူ့အနေနဲ့စူးစမ်းလှုပ်ဆောင်သွားမယ်လို့ပြောပါတယ်။ကိုယ်စားလှယ်လောင်းတွေဟာတခြားနိုင်ငံရဲ့စကားစစ်ထိုးပွဲတွေမှာလို့အချင်းချင်းအပြန်အလှန်ဝေဖန်ပြောဆိုကြတာဆိုရတဲ့လက်ရှိသမ္မတထရမ်ရဲ့မှားယွင်းနေတဲ့မူဝါဒတွေကိုထောက်ပြပြီးသူ့ကိုပဲဥတီတိုက်ခိုက်ခဲ့ကြတာကများပါတယ်။သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့တရားဝင်ကြေညာထားတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်း20အနေနဲ့ဆယ်ယောက်စီနှစ်တုပ်ခွဲပြီးစကားစစ်ထိုးပွဲကျင်းပဖို့စီစဉ်ထားတာမှာမနေ့ညကပထမအတုပ်ဖြစ်နေကျင်းပခဲ့ကြတာပါ။ဒုတိယအကြိမ်စကားစစ်ထိုးပွဲကိုတော့ဒီကနေ့ညမိုင်အမီမြို့မှာပဲဆက်လက်ကျင်းပသွားမှာဖြစ်ပါတယ်။
အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာလူသားချင်းစာနာကြားအခြေအနေတွေအတွက်နောက်ထပ်ဂျန်ပုံငွေဒေါ်လာ4ဘီလီယံသုံးဆွဲဖို့အဆိုပြုချက်ကိုအမေရိကန်ထက်လွှတ်တော်ကဗုဒ္ဓဟူးနေ့တုန်းကအတည်ပြုလိုက်ပါတယ်။ပါတီ200ပြောင်းပေါင်းအဆိုပြုခဲ့တဲ့ဒီဥပဒေချက်ထဲမှာထိန်းသိမ်းထားတဲ့တရားမဝင်နိုင်ငံတွေရောက်လာသူတွေအထူးသဖြင့်ကလင်းငယ်တွေကိုစောင့်ရှောက်ရမယ့်ဆောင်ရွက်ချက်တွေလည်းပါဝင်ပါတယ်။မက္ကဆီကိုနယ်စပ်ကနေနိုင်ငံရဲ့တရားမဝင်ဝင်လာသူတွေကအသက်မပြည့်သေးတဲ့ကလေးငယ်တွေကိုထရမ်အစိုးရကပြစ်စလက်ခတ်ထားတဲ့အပေါ်အတော်လေးဝေဖန်စရာဖြစ်နေချိန်မှာဒီဥပဒေချမ်းကိုအထက်လွှတ်တော်ကထောက်ခံမဲ့84မဲကန့်ကွက်မဲ့ရှင်းမဲနဲ့အတည်ပြုခဲ့တာပါနယ်စပ်ထိန်းသိမ်းရေးစခန်းတွေမှာကလေးငယ်တွေကိုအသေးအချာမစောင့်ရှောက်ဘဲထားတဲ့အခြေအနေအပြင်ရီယိုဂရန်ဒဲမြစ်ထဲဖြတ်ပြီးတော့အမေရိကန်ရဲ့ဝင်ရောက်ဖို့စ조사စဉ်မှာအယ်ဆာဗာဒေါ်နိုင်ငံကအသားအဖာနှစ်ယောက်ရေနှစ်သေးဆုံးခဲ့ရတဲ့ဖြစ်ရကြောင်းထရမ့်အစိုးရရဲ့နိုင်ငံပြောင်းအခြေချဖို့စ조사သူတွေအပေါ်ဆောင်ရွက်ချက်တွေကိုစီးစစ်ဖို့ထပ်ဖြစ်လာခဲ့ပါတယ်အမေရိကန်တောင်ပိုင်းနယ်စပ်မှာလူသားချင်းစာနာကြားအခြေအနေကြီးနဲ့လုံခြုံရေးပြဿနာဖြစ်နေသလားဆိုတာဟာမေးခွန်းထုတ်စရာအခြေအနေမဟုတ်တော့ဘူးလို့ Republican အထက်လွှတ်တော်အမတ် Richard Shelley ကပြောကြားခဲ့ပြီးတော့ဒီအခြေအနေတွေကိုချက်ချင်းဖြေရှင်းရမယ်လို့ပြောပါတယ်အမေရိကန်မှာခိုလုံဖို့ခက်ခက်ခဲခဲစ조사တဲ့ကလေးတွေနဲ့မိသားစုတွေအပေါ်တခုခုဆောင်ရွက်ပေးမှကိုရတော့မယ်လို့ဒီမိုကရက်အထက်လွှတ်တော်အမတ် Patrick Leahy ကလည်းပြောကြားခဲ့ပါတယ်အခုအထက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှအတည်ပြုဖို့လိုပါတယ်အောက်လွှတ်တော်လူများစုဒီမိုကရက်အမတ်တွေကတော့ဒီဥပဒေချမ်းကိုပြင်ဆင်ပြီးတော့ဒီကနေ့တင်ပြဆွေးနွေးဖို့အစီအစဉ်ရှိတယ်လို့အရေးအမွေပြောထားပါတယ
်ဇွန်လ28ရက်နေ့မနေ့ဖြန်မှာကျင်းပမဲ့ G20 စီဝပွဲကိုတက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့ကြာသပတေးနေ့မှာဂျပန်နိုင်ငံအိုဆာကာမြို့ကိုရောက်သွားပါပြီ။သမ္မတထရမ့်ပထမဆုံးတွေ့ဆုံတဲ့နိုင်ငံတကာခေါင်းဆောင်တွေကတော့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ဖြစ်ပြီးခေါင်းဆောင်နှစ်ဦးဟာအလုပ်သဘောညစာအတူစားကြကြတာမှာဩစတြေးလျဟာအမေရိကန်အတွက်ကောင်းမွန်တဲ့မဟာမိတ် ဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်အစည်းအဝေးပြင်ပမှာတော့သမ္မတထရန့်ဟာဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ရုရှားသမ္မတဗလာဒီယာမီယာပူတင်တို့နဲ့ကြာသပတေးနေ့မှာတွေ့ဆုံမှုစီစဉ်ထားပြီးနောက်ကြနေ့မှာတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်အဲ့ဒီတွေ့ဆုံမှုတွေအတွင်းတရုတ်နဲ့အမေရိကန်ဆွေးနွေးပွဲမှာကုန်တွယ်ရေးဆံရညှိနှိုင်းမှုအကြောင်းပြောဆိုနိုင်ပွဲရှိပြီးနှစ်ဖက်စလုံးအခွန်တိုးကောက်လာနေတဲ့ကိစ္စတွေဆွေးနွေးကြတာအပြင်ကုန်တွယ်စစ်ပွဲပြည်လည်ရေးနဲ့ဆိုင်တဲ့အဆိုပြုချက်တွေကိုတရုတ်သမ္မတဘက်ကတင်ပြမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရုရှားသမ္မတပူတင်နဲ့သမ္မတထရန့်တို့တွေ့ဆုံတဲ့အချိန်ဘာအကြောင်းပြောဆိုကြမလဲဆိုတာအထူးကြားသတ်မှတ်ထားတာမရှိဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပေမဲ့ယူကရိန်းအရှေ့အလယ်ပိုင်းနဲ့ဗင်နီဇွဲလားအရေးခေါင်းဆောင်နှစ်ယောက်ဆွေးနွေးသွားကြမယ်ဆိုတာသိကြသလောက်ရှိတယ်လို့ပြောပါတယ်။အီရန်အပေါ်ဗန္ဒယေးအေယာဖိအားပေးဖို့ရှင်နာကဝင်ငွေဆက်မရနိုင်အောင်လုပ်ဖို့နဲ့နျူကလ িয়ার သဘောတူညီချက်အသေးရရှိရေးဖိအားပေးဖို့ G20 စီဝဘွဲအတွင်းဆွေးနွေးနိုင်လိမ့်မယ်လို့သမ္မတထရန့်ကမျှော်လင့်ထားပါတယ်။ G20 ညီလာခံအပြီးမှာတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးတင်မာနေမှုပြည်လည်ဖို့အတွက်သမ္မတထရန့်ကတောင်ကိုရီးယားမြို့တော်ဆိုးလ်ကိုသွားရောက်ပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။
နျူကလ িয়ার လက်နက်ကင်းရှင်းရေးအတွက်ရှင်းမဆက်နိုင်ဖြစ်နေတဲ့ဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘလို့ဗျူဟာသစ်တုံးမှလဲဆိုတာအမေရိကန်ဘက်ကပြသဖို့အချိန်သိမ့်မကြံတော့ဘူးလို့မြောက်ကိုရီးယားဘက်ကသတိပေးလိုက်ပါတယ်။လက်နက်ဖြတ်သိမ်းရေးအတွက်မြောက်ကိုရီးယားဘက်က2019ခုနှစ်တိုင်မကုန်ခင်ပေးထားတဲ့သတ်မှတ်ချိန်မပြည့်ခင်မှာအမေရိကန်ဘက်ကရှေ့ဆက်နိုင်အောင်လုပ်ရမယ်လို့အမေရိကန်ဆိုင်ရာမြောက်ကိုရီးယားတန်တမန်ကဒီကနေ့ပြောကြားခဲ့တာပါ။မြောက်ကိုရီးယားအပေါ်အမေရိကန်ကအရေးယူတက်ခတ်မှုတွေမကြခင်တုန်းကတိုးလုပ်ခဲ့တဲ့လုပ်ရက်ဟာရန်စားတဲ့လောက်ရဖြစ်တဲ့အပြင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ကြားပထမကြိမ်အစည်းအဝေးမှာသဘောတူညီခဲ့ချက်တွေကိုပြောင်ပြောင်တင်းတင်းစိန်ခေါ်လိုက်တဲ့လောက်ရဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဌာနအမေရိကန်ရေးရာဆိုင်ရာညွှန်ကြားရေးမှူးကွမ်ချုံဂန်းရဲ့ပြောကြားချက်ကိုအစိုးရပိုင်း KCNA သတင်း website မှာဖော်ပြထားပါတယ်။အမေရိကန်သမ္မတနဲ့တတိယကြိမ်တွေ့ဆုံနိုင်ဖို့အမေရိကန်အစိုးရဘက်ကပို့ပြီးတော့ပျော်ပြောင်းတဲ့ချင်းကပ်မှုလုပ်ဖို့လိုအပ်တယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ကမအောင်မြင်ခဲ့တဲ့ဒုတိယအကြိမ်ထိပ်သီးဆေးဝေးပွဲအပြီးမှာပြောကြားခဲ့ပါတယ
်။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 930ညတိုင်းဒိုမီတာ51 kHz 585တို့အပြင်စနေတနေ့ဝင်မှာ9နာရီကြာ190 kHz 1509နဲ့ပြောထုတ်လွှင့်ပေးပါရစေ
။ဖီမေကန်တန်ကကြာသပတေးနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အာဖဂန်နိုင်ငံအတွင်းကသတင်းမီဒီယာတွေကိုပြစ်မှတ်ထားတက်ခတ်ကြဖို့တာလီဘန်အဖွဲ့ကတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပြီးတဲ့အပေါ်ကုလသမဂ္ဂကပြစ်တင်ရှုံ့ချလိုက်ပြီးသတင်းမီဒီယာလွတ်လပ်ခွင့်ဟာအရေးကြီးကြောင်းနဲ့အရာသားတွေကိုအကြမ်းဖက်ဖို့တမင်ယူရပြီးပြစ်မှတ်ထားမှတိုက်ခိုက်တင်ကြောင်းပြောပါတယ်။အစိုးရရဲ့ဝါဒဖြန့်ချီတဲ့ကြော်ငြာတွေကိုအတန်လွတ်မပေးဖို့အာဖဂန်ရေဒီယိုနဲ့ရုပ်သံသတင်းဌာနတွေကိုသတင်းတစ်ပတ်အချိန်ပေးပြီးတာလီဘန်အစ္စလာမ်အဖွဲ့ကသတိပေးချက်ထုတ်ပြန်ထားတာပါ။တနင်္လာနေ့မှာတာလီဘန်အဖွဲ့ကထုတ်ပြန်တဲ့သတိပေးချက်ထဲမှာတော့မတင်ကားပွဲရာတာလီဘန်လှုပ်ရှားမှုတွေတွေ့ရင်အစိုးရကိုအကြောင်းကြားဖို့တိုက်တွန်းထားတဲ့အစိုးရရဲ့ဝါဒဖြန့်ချီတဲ့ကြော်ငြာတွေထုတ်လွှင့်ပေးနေတာကိုမရက်တန့်တဲ့သတင်းဌာနတွေကိုတိကျလွတ်လပ်တဲ့သတင်းဌာနအဖြစ်မသတ်မှတ်တော့ပဲစီရေးအရာပြစ်မှတ်ထားတိုက်ခိုက်မဲ့အကြောင်းနဲ့အဲ့ဒီသတင်းဌာနတွေမှာအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေလည်းအန္တရာယ်ဘေးကလွတ်မှာမဟုတ်ဘူးလို့ပြောဆိုထားတာပါအဲ့ဒီသတိပေးချက်ကိုချွင်းချက်မရှိချက်ချင်းပြန်ရုပ်သိမ်းပေးဖို့နဲ့အကြမ်းဖက်မှုတွေလှုပ်ဖို့စကားနဲ့မတိုက်တွန်းသင့်ကြောင်းကောင်းမွန်တဲ့ဆွေးနွေးမှုတွေဖြစ်ပေါ်လာအောင်သာစကားလုံးအနေနဲ့တိုက်တွန်းပြောဆိုစဉ်ကြောင်းအာဖဂန်နိုင်ငံဆိုင်ရာကုလသမဂ္ဂအကူအညီပေးရေးဌာနအကြီးအကဲတမမီချီယာမမူတိုကပြောပါတယ်သတင်းမီဒီယာတွေဟာအရသားတွေဖြစ်ပြီးသူတို့လွတ်လပ်စွာသတင်းရယူနိုင်ရေးအတွက်အခုလိုထွက်ပေါ်လာတဲ့ချင်းချောက်မှုအန္တရာယ်တွေကနေအကာအကွယ်ပေးရမယ်လို့လည်းသူကပြောဆိုထားပါတယ
်အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်အပေါ်ဒီသတင်းပတ်မကုန်ခင်မှာတန်ခတ်အရေးယူမှုတွေချမှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားတယ်လို့ဗန်နားရေးဝန်ကြီးစတီဗင်မနူချင်ကအင်ပီရာသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်နိုင်ငံသားရေးဝန်ကြီးဇာရစ်ဖာအီရန်မှာဩဇာညောင်းတဲ့နိုင်ငံတော်လုံခြုံရေးကောင်စီဝင်အဖွဲ့ဝင်12ယောက်ထဲကတစ်ယောက်ဖြစ်ပါတယ်။နိုင်ငံရဲ့အစ္စလာမ်ကောင်းဆောင်တွေအပေါ်ကြားရောက်နိုင်တဲ့ယန်နဲ့နိုင်ငံသားကချိန်ချောက်မှုတွေကိုဘယ်လိုကာကွယ်မလဲဆိုတာကိုနိုင်ငံတော်လုံခြုံရေးကောင်စီကနိုင်ငံအုပ်ချုပ်ဘာသာရေးကောင်ဆောင်ကြီးအယာတိုလာအလီခါမီနီကိုကြံပေးတင်ပြရတာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဇာရစ်ဖ်ရဲ့တပ်တန်း3ပုံ2ပုံလောက်ကအမေရိကန်ပြည်ထောင်စုမှနေထိုင်ခဲ့တာကြောင့်သူ့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာအမေရိကန်ပြည်ဝင်ခွင့်ကိုကန့်တတ်တာမျိုးတန်ခတ်အရေးယူမှုတွေကိုအမေရိကန်အစိုးရကချမှတ်မယ်လို့မျှော်လင့်ရပါတယ်။အီရန်နိုင်ငံရဲ့ထိပ်တန်းတန်တမန်တယောက်ဖြစ်တဲ့မိုဟာမက်ဂျာဗက်ဇာရစ်ဖ်နဲ့အမေရိကန်ညှိနှိုင်းရေးမှုတွေဆွေးနွေးခဲ့ရာကနေအီရန်နဲ့အမေရိကန်အပါအဝင်ကမ္ဘာ့အင်အားကြီး6နိုင်ငံကြားမှ2015ခုနှစ်ကအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်။ ဒီသဘောတူညီချက်ကိုသမ္မတထရမ့်ကနှုတ်ထွက်ခဲ့ပြီးတော့အီရန်ပေါ်အရေးယူပိတ်ဆို့မှုတွေပြန်လည်ချမှတ်ပါတယ်။နှစ်နိုင်ငံကြားတင်းမာနေချိန်မှာပဲအမေရိကန်ထောက်လှမ်းရေးအဝေးထိန်ဒရုန်းယာဉ်ကိုအီရန်ကပစ်ချခဲ့လို့အခြေအနေပိုပြီးဆိုးခဲ့ပါတယ်။သမ္မတထရမ့်ကစစ်တိုက်ပွဲအထိအမိန့်ပေးခဲ့ပြီးနောက်မှဒီအမိန့်ကိုပြင်ဆင်ခဲ့ပေမဲ့အီရန်ခေါင်းဆောင်တွေအပေါ်နောက်ထပ်တန်ခတ်မှုတွေကိုချမှတ်ပါတယ်။ဘာသာရေးခေါင်းဆောင်ကြီးခါမေနီနဲ့သူ့ရဲ့အထူးတပ်ဖွဲ့ Revolutionary Guard တပ်ဖွဲ့ဝင်အကြီးတန်းတပ်မှုကြီး၈00အပေါ်ပထမဆုံးပြစ်မှတ်ထားအရေးယူခဲ့ပါတယ်။
ရှေ့ပြောင်းချေချနေထိုင်လူသူ42ဦးကိုလစ်ဗျာကမ်းလွန်ပင်လယ်ပြင်ကကယ်တင်လာတဲ့ဂျာမန်စာနာမှုအကူအညီပေးတင်မောဟာသူတို့ရေပိုင်နယ်ထက်ကိုဝင်လာဖို့အီတလီအစိုးရကထုတ်ပြန်ထားတဲ့အမိန့်ကိုချိုးဖောက်ပြီးအီတလီရေပိုင်နယ်ထက်ကိုဝင်ရောက်သွားပြီဖြစ်ပါတယ်။ Sea Watch 3လို့အမည်ပေးထားတဲ့အဲ့ဒီတင်မောဟာဗိုလ်ထုနေနောက်ပိုင်းကလမ်ပက်ဒူစာကျွန်းရဲ့အပြင်မှာရထားပါတယ်။တင်မောမလင်မှုကာရိုလာရက်ကက်ကတော့သူမအနေနဲ့ရွေးချယ်စရာတခြားနည်းလမ်းမရှိတော့ဘူးလို့ Twitter လူမှုကွန်ရက်ကတဆင့်ရေးသားခဲ့ပါတယ်။ဂျမန်စီဝတ်ပရာဟိတာအဖွဲ့ပိုင်အဲ့ဒီတင်မောဟာဥရောပတိုက်ကဗဲနိုင်ငံကမှလက်မခံတဲ့အတွက်ပင်လယ်ပြင်အတွင်းမှာသတင်းနှစ်ပတ်လောက်နေခဲ့ပြီးတဲ့နောက်မှာအီတလီကမ်းခြေကိုဆက်ရောက်လာတာပါ။ဒီမှာအနေနဲ့ဘလူအန်ဒီယာတွေနဲ့ရင်ဆိုင်ရနိုင်တယ်ဆိုတာသိပေမဲ့လည်းတင်မောဘောပါလာသူတွေဟာအရန်ကိုပင်မလွင်နေဖြစ်တာကြောင့်သူတို့ဘေးကင်းရအောင်ခေါ်ဆောင်သွားတာဖြစ်တယ်လို့ပြောပါတယ်။ရှေ့ပြောင်းထိချနေတိုင်းသူတွေကိုလက်မခံလို့တဲ့အီတလီပြည်ထောင်စုဝန်ကြီးကတော့အီတလီရေပိုင်နဲ့ထပ်ခွင့်ပြုချက်မရှိဘဲဝင်လာတဲ့တင်မောတွေကိုတန်ခအရေးယူတာတင်မောပပါလာသူတွေကိုဖမ်းဆီးထိန်းသိမ်းတာတွေလှုပ်ဆောင်မဲ့အကြောင်းပြောထားပါတယ်
။အာဂျင်တီးနားနိုင်ငံမှာဒီနိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့လက်နက်မှောက်ကိုကူးနေတဲ့ဂိုင်းတစ်ခုကိုဖျော်ခွင်းခဲ့တာမှ18ရောက်ကိုဖမ်းမိခဲ့ပြီးတော့တနက်အလက်တစ်ထောင်သိမ်းဆည်းရမိတယ်လို့အာဂျင်တီးနားလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ရှစ်လကြာစုံစမ်းစစ်ဆေးဖို့အတွင်း Buenos Aires, Santa Fe, Córdoba, Rio Negro နဲ့ဆန်ဒီယာဂိုဒယ်အက်စထရိုမြို့တွေမှာဝင်ရောက်စီးနှင်းဖမ်းဆီးမှုတွေလုပ်ပြီးတော့အခုလိုလက်နက်အများအပြားကိုသိမ်းဆည်းနိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာလက်နက်မှောင်ခိုဂိုင်းဟာအမေရိကန်နဲ့ဥရောပနိုင်ငံတွေကနေအာဂျင်တီးနားနိုင်ငံကိုလက်နက်တွေခိုးသွင်းပြီးတော့အာဂျင်တီးနားကနေတဆင့်ဘရာဇီးယားနိုင်ငံကိုလက်နက်မှောင်ခိုပို့နေတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ
်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုယ်စုံဝင်နိုင်တဲ့မတ်ဆွမျက်မှုလို့ပြောပြခဲ့ကြတာပါခင်ဗျာVOA ကနေအခုကျွန်တော်ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းလွှာတွေကိုအရင်ဆုံးတင်ဆက်ချင်ပါတယ်မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့အများပြည်သူသိအောင်ချပြဖို့တောင်းဆိုခဲ့ပေမဲ့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကတုံ့ပြန်မှုမရှိတဲ့အတွက်နောက်တစ်ဆင့်လှုပ်ရှားမှုတွေတိုးမြင့်သွားမယ်လို့မြစ်ဆုံအရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်မြစ်ဆုံစာချုပ်ကိုအခုချိန်ထိမထုတ်ပြန်သေးတဲ့အတွက်လက်ကမ်းစာဆောင်ကမ်ပိန်းလုပ်ဖို့စီစဉ်နေကြပါတယ်။ဒါအပြင်မြစ်ဆုံစာချုပ်ချမပြတာဟာအကျိုးအမြတ်အတွက်ကြောက်လားဆိုတဲ့ယူဆချက်တွေလည်းရှိပါတယ်။ VOA သတင်းနောက်ကိုထက်အောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့တာပါ
။မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့သဘောတူထားတဲ့အချက်တွေကိုပြည်သူကိုပွင့်လင်းမြင်သာစွာထုတ်ပြန်ပေးဖို့နဲ့စာချုပ်ကိုတရားဝင်မေးသူကိုယ်ယူခွင့်ပြုဖို့ပြီးခဲ့တဲ့လ28ရက်နေ့ကနိုင်ငံလုံးဆိုင်ရာမြစ်ဆုံစီမံကိန်းပြည်တိုင်းဖြတ်သိမ်းရေးအဖွဲ့ကတောင်းဆိုခဲ့ပေမဲ့အခုချိန်ထိတာဝန်ရှိသူတွေဘက်ကတုံ့ပြန်မှုမရှိတဲ့အတွက်နောက်တစ်ဆင့်တို့လှုပ်ရှားဖို့စီစဉ်နေကြတာပါနောက်တစ်ဆင့်အနေနဲ့အများပြည်သူပါဝင်နိုင်တဲ့လှုပ်ရှားမှုတွေနဲ့အချိန်မြင့်ဆောင်ရွက်သွားမယ်လို့လည်းနိုင်ငံလုံးဆိုင်ရာမြေဆုံစီမံကိန်းအပြည်တိုင်းဖြတ်သိမ်းရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးခင်စိုးကပြောပါတယ
်ကျွန်တော်တို့ဒီမှာအခုလောလောဆယ်အနေထားပေါ့နော်အခုမြေဆုံစီမံကိန်းနဲ့ပတ်သက်တဲ့စာချုပ်ကိုကျွန်တော်တို့ဒီလိုလူလူတက်ဆိုင်ရာအစိုးရချမပြဘူးဆိုရင်ကျွန်တော်တို့ကအခု pamphlet တွေရဲ့နောက်တဘာဝပညာရှင်တွေဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပြောထားတဲ့မြေဆုံနဲ့ပတ်သက်တဲ့စာသားအချက်အလက်တွေကိုကျွန်တော်တို့ဒီလိုလူလူကိုဖြန့်ဝေဖို့စီစဉ်ထားပါတယ်ခင်ဗျာဒီလိုလူလူအများကိုသိစေခြင်းနဲ့အတွက်ကျွန်တော်တို့ဒီလိုလူလူကိုလည်းအသိပညာပေးရင်ကျွန်တော်တို့ကန့်ကွက်တာလည်းပါရင်ပေါ့အခုရဲ့အဲ့ဒါလေးကိုကျွန်တော်ဖြန့်ဝေမှာပါခင်ဗျာပို့ပြီးတော့တိုင်းပြည်လုံးလည်းတည်တည်ကြွကြွပါဝင်နိုင်အောင်လို့ပေါ့ခင်ဗျာ
ဒီလှုပ်ရှားမှုကတော့လာမယ့်တရနေ့ကစပြီးရန်ကုန်မန္တလေးမြို့ကြီးတွေမှာစတင်မှုစီစဉ်ထားကြပါတယ်။ပတ်ဝန်းကျင်နဲ့ဒေသခံလူမှုအတိုင်းဝန်းကိုထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေနဲ့အတူတမရဟောင်းတိတ်ဆိန်လက်ထက်မှာခိတ္တရယ်ဆိုင်ခဲ့တာပါ။စီမံကိန်းအတွက်သဘောတူညီမှုယူတဲ့အချိန်မှာလည်းပွင့်လင်းမြင်သာမှုမရှိခဲ့တဲ့ပေါ်ဝေဖန်မှုတွေထပ်ပေါ်နေရပါ။နိုင်ငံလုံးဆိုင်ရာမြေဆုံစီမံကိန်းဖြတ်သိမ်းရေးအဖွဲ့ရဲ့အကြံပေးတရားလွှတ်တော်ရှေ့နေဦးကြီးမြင့်ကတော့စီမံကိန်းနဲ့ပတ်သက်တဲ့သဘောတူစာချုပ်ကိုအများပြည်သူသိရှိခွင့်ရှိတယ်လို့ပြောပါတယ
်။ဒီမြေဆုံစီမံကိန်းစာချုပ်ကြီးကိုသူချပြလိုက်ပြီ။အဲဒီစာချုပ်ကြီးကိုကြည့်လိုက်တဲ့အတွက်အဲဒီစာချုပ်ကနိုင်ငံတကာဥပဒေနဲ့မညီတာ၄နဲ့ဒီလိုဥပဒေနဲ့မညီမညွတ်တဲ့နဲ့တွေ့ကြရ၆ချုပ်ထားပြီးတော့ပြနေတဲ့စာချုပ်ကြီးဖြစ်နေတာကိုမချပြရဲတာဖြစ်တယ်။သူဟာအကျိုးအမြတ်တစ်ခုကိုယူဆ ့ကျွန်တော်တို့လုပ်နေတယ်လို့ကျွန်တော်တို့အဲ့လိုမှန်းဆတယ်အဲ့စီရနာစုကိုပေးမှာပဲ
ဒီမြေဆုံစီမံကိန်းကို2006ခုနှစ်စစ်အစိုးရလက်ထက်မှာအမတ်တလျှက်စစ်ဆွဲဝန်ကြီးဌာနနဲ့တရုတ်နိုင်ငံ CPI ကုမ္ပဏီတို့အစာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတဘာဝပတ်ဝန်းကျင်နဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝအရှင်သန်ရပ်တည်မှုတွေပေါ်စိုးကျိုးတွေဖြစ်နေတာကြောင့်မြေဆုံစီမံကိန်းကိုဆက်မလုပ်ဖို့ပြည်သူလူထုတရက်လုံးကစန့်ကျင်ကန့်ကွက်နေတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့အစိုးရအနေနဲ့ဆုံးဖြတ်ချက်ချတဲ့အချိန်ကြာရင်ဘာကြောင့်ဘလို့ဆုံးဖြတ်ချက်ချတယ်ဆိုတာကိုပွင့်လင်းမြင်သာမှုရှိရှိတင်ပြသွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ VOA သတင်းနောက်ကိုထက်အောင်ကန်ဖြစ်ပါတယ်။အခုတခါတော့ Facebook ပေါ်ပွဲလောရိုက်ခဲ့ရတဲ့သတင်းရဲ့နောက်ဆက်တွဲအခြေအနေကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံမှာခွဲခြားချိုးနှိမ်ဆက်ဆံခံရလို့ပြီးခဲ့တဲ့ရက်ပိုင်းတည်း LGBT တူကိုကိုကိုတေးချောင်းကြံသွားတာကြောင့်လူမှုအတန်းဝိုင်းကြားတုတ်ပြန်တာတွေထွက်ပေါ်လာပါတယ်။ဒီအကြောင်းကိုပြောပြမှာပါ။မြန်မာနိုင်ငံမှာလင်းတူချင်းချစ်သူတွေဖြစ်တဲ့ LGBT တွေအပေါ်ခွဲခြားဆက်ဆံမှုနဲ့အနိုင်ကျင့်တာတွေပပျောက်သွားအောင်ပညာပေးမှုကြေကြေပြန့်ပြန့်လှုပ်ဆောင်ဖို့လိုနေတဲ့အကြောင်း LGBT အရေးလှုပ်ရှားသူတွေကထပ်မံတောင်းဆိုလိုက်ကြပါတယ်။ကိုကျော်စင်ဝင်းဟာ LGBT တူဦးဖြစ်ပြီးသူဟာလုပ်ငန်းခွင်အတွင်းခွဲခြားဆက်ဆံခံရတယ်လို့မတရားအနိုင်ကျင့်ခံရတာကြောင့် Facebook ပေါ်မှာစာရေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ရက်ပိုင်းကပဲကိုကူကိုအဆုံးစီရင်သွားခဲ့တာပါ။သူရဲ့ဇာပနာကိုတော့ရန်ကုန်တိုင်းဒေသကြီးကြည်စုတုတ်တံမှာမနေ့ကကျင်းပပါတယ်။ကိုဇွင်မင်းကိုကိုဟာဇာပနာကိုတက်ရောက်လာသူပါ
။စိတ်ချမ်းပတ်ခံတာကိုစိတ်ပဲချက်ခံရတာကမခံနိုင်တဲ့အတွက်သူဒီနေ့လုံးဆောင်သွားတယ်လို့ကျွန်တော်မြင်ပါတယ်
။လူအဖွဲ့အစည်းအတွင်းလိင်တူချစ်သူတွေအပေါ်မုန်းတီးတဲ့စိတ်ဆက်ရှိနေစေဖြစ်ကြောင်းမိတ်ကပ်ပညာရှင်ကိုမင်းမင်းကပြောပါတယ်။
ဟိုယောက်ျားမိန်းမအချောင်မြင်များတိုင်းလည်းဟိုမြတ်တို့ခေါင်မြင်တယ်လို့ပဲယွန်ရှာမုန်းတီးတဲ့ပုံစံဟလားတို့မဲစိတ်မဲစမဲနောက်မဲပြောင်းမဲ
လူမှုအတိုင်းဝိုင်းကြဒီလိုခွဲခြားဆက်ဆံအနိုင်ကျင့်ခံရတာတွေရှိနေတာကြောင့်ထိရောက်တဲ့ပညာပေးမှုတွေလုပ်တင်တယ်လို့ LGBT အရေးလှုပ်ရှားသူကိုကျော်မင်းဟင်းကပြောပါတယ
်ကျွန်တော်တို့ဒီ community ကလည်းဟို human right နဲ့ပတ်သက်ပြီးတော့မှတကယ်တမ်း awareness ကောင်းကောင်းမရှိနေကြသေးဘူးပေါ့နော်အဲ့ဒါတွေတော့ကလည်းကျွန်တော်တို့လည်းလမ်းလမ်းမီတလောက်တော့လုပ်နေကြသေးရဲ့ဆိုပေမဲ့အများကြီးလိုအပ်နေသေးရဲ့ဆိုတော့ဒီလိုဖြစ်ဖြစ်ဒီကနေတာတက်တည်ထူနေတာပဲပေါ့နော်
မြန်မာနိုင်ငံမှာလိင်တူချစ်သူချင်းလိင်ဆက်ဆံတာကိုတားမြစ်တဲ့ရာဇသက်ကြီးပုံမှန်ကအသက်ဝင်နေစေဖြစ်ပါတယ်။ဒါပေမဲ့လည်းဒီနှစ်ပိုင်းအတွင်းလိင်တူချင်းချစ်သူတွေနဲ့ဆိုင်တဲ့အဖွဲ့အစည်းတွေရဲ့လှုပ်ရှားခွင့်ကအရင်ကတဲ့စာရင်ပိုရလာပြီးနိုင်ငံတကာလှုပ်ရှားမှုအထင်မှတ်အခမ်းအနားတွေမှာလည်းအရင်ကတဲ့ပိုပြီးပူးပေါင်းပါဝင်ခွင့်ရလာပါတယ်။အစိုးရတာဝန်ရှိသူတွေဘက်ကလူအခွင့်အရေးကိုပိုပြီးလေးစားဖို့လိုသလိုလူအဖွဲ့အစည်းအတွင်းမှာ LGBT တွေနဲ့ပတ်သက်တဲ့အမြင်သဘောထားတွေပြောင်းလဲဖို့လိုတယ်ဆိုပြီးလိင်တူချစ်သူအရေးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ဗီဒီယိုရေဒီယိုနဲ့ဒီဗီဒီယိုသတင်းစာသားတွေကိုမိုဘိုင်းဖုန်းမှာအချိန်မြွေအလွယ်တကူရယူနိုင်မဲ့ VOA မိုဘိုင်း app ကိုဒေါင်းလုဒ်ထည့်သွင်းထားသူတွေအနေနဲ့လာမယ့်တနင်္ဂနွေနေ့နေ့လယ်တနင်္လာနေ့၄နာရီအတွင်းရန်ကုန်မြို့ Junction Square Shopping Center မှာ VOA ရဲ့အထူးလက်ဆောင်တွေကိုလာရောက်ထုတ်ယူနိုင်ကြပါတယ်တနင်္ဂနွေနေ့နေ့လယ်တနင်္လာနေ့၄နာရီအတွင်း Junction Square ကိုအရောက်လာပြီးဂီတဖျော်ဖြေပွဲနဲ့အတူ VOA လက်ဆောင်တွေကိုလာယူကြပါခင်ဗျာမိုဘိုင်း appထည့်သွင်းမှုအခက်အခဲဖြစ်နေသူတွေကိုလည်းကူညီထည့်သွင်းပေးဖို့စီစဉ်ထားပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ဆက်မှာဖြစ်ပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးစစ်ဖြစ်နေခြင်းမှာပဲတရုတ်နိုင်ငံကပြပပို့ကုန်လုပ်ငန်းရှင်တချို့ဟာလုပ်ငန်းသူတို့ရဲ့လုပ်ငန်းတွေကိုအိမ်နီးချင်းမြန်မာနိုင်ငံနဲ့ပြောင်းရွှေ့လာကြပါတယ်။တရုတ်နိုင်ငံမှာကုန်ထုတ်လုပ်မှုစိတ်ကြီးမြင့်လာတာကြောင့်ရောကုန်သွယ်ရေးစစ်ပွဲကြောင့်ပါတရုတ်လုပ်ငန်းရှင်တွေဒေသတွင်းနိုင်ငံတွေကိုခြေဦးလှည့်လာတဲ့အကြောင်းRighters သတင်းဆောင်ပါကိုကိုအောင်နှင်ဦးကပြောပြမှာဖြစ်ပါတယ်
တရုတ်နိုင်ငံမှာလူသမားရှားပါးလာနေပြီးလောက်ခလာစာတွေတိုးလာတဲ့အများကွန်ထရောလမှုစီးရေးတက်လာကြောင်းအမေရိကန်ကိုလုံခြုံရေးဝန်ဆောင်တွေတင်ပို့နေတဲ့ရက်ခဲတဲ့ Tactical Gear Company ကဈေးသက်သာမဲ့အရှိတောင်အရှေ့နိုင်ငံတွေမှာလုပ်ငန်းတွေပြောင်းလို့ဖို့လွန်ခဲ့တဲ့နှစ်နည်းငယ်လောက်ကစစဉ်းစားခဲ့ပေမဲ့လက်တွေ့တော့မလုပ်ဖြစ်ခဲ့ပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့စက်တင်ဘာလမှာတရုတ်နိုင်ငံကဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့သွင်းကုန်တွေကိုအမေရိကန်ကအခွန်တွေတိုးကောက်ရာကကွန်ဂျိုးခြေဆိုင်ကုမ္ပဏီကထုတ်လုပ်တဲ့ကြီးကဝတ်ဆောင်နေရာဆိုရင်လည်းခု42.6%ကိုထိတက်သွားကြတာပါဒီအတွက်လဲအမေရိကန်ကအမားတွေပေါ်အဓိကအားထားနေရတဲ့လုပ်ငန်းကိုမြန်မာနိုင်ငံနဲ့ပြောင်းဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်အသက်49နှစ်အရွယ်ရှူခေယန်ကပြောပါတယ
်9月20幾號戰爭加10%關稅的時候剛好那一天我接到那個美國客人的電話
ဒီရက်နေ့စက်တင်ဘာ20လောက်တုန်းကအခွန်တွေဆရာခိုင်နှုန်းတိုးလိုက်တဲ့အချိန်မှာအမေရိကန်ကဖောက်တဲ့တယောက်ကအခွန်တွေဆရာခိုင်နှုန်းတက်ကုန်ပြီဆိုပြီးတော့ဖုန်းခေါ်ပြီးတော့ပြောပါတယ်နောက်တနေ့မှာပဲဆက်ယုံငါဖို့စာချုပ်ချုပ်လိုက်ပါတယ်။ဒါကကျွန်တော်တို့အတွက်တကယ့်ကိုအခွင့်အကောင်းဖြစ်ခဲ့ပါတယ်
။ဒေါ်လာဘီလီယံ300ကျော်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွင့်အရေးတိုးကောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းကြောက်ထားတဲ့အတွက်လည်းတရုတ်နိုင်ငံကပြပပို့ကုန်လုပ်ငန်းတွေအတွက်အခြေအနေကတိတ်မကောင်းလာပါဘူး
။但是目前中国就很少单了，像我们中国大陆这边工厂。
တရုတ်နဲ့အမေရိကန်ကုန်စည်စစ်ပွဲကဆက်ဖြစ်နေမှသိကြပါတယ်။ကျွန်တော်တို့ပြည်တွင်းဈေးကွက်အနေနဲ့ကတော့ရောင်းအားကကောင်းနေမှာပါ။တခြားဈေးကွက်တွေအနေနဲ့အရှိတောင်အရှာနဲ့ဥရောပတို့ကနေအမှားတွေထက်ရဖို့လိုပါတယ်အမေရိကန်ကမှားတဲ့သူတွေအတွက်ကတော့လုပ်ငန်းတွေအားလုံးကိုအရှိတောင်အရှာနိုင်ငံတွေမှာပဲပြောင်းလဲရမှာပ
ါတကယ်တော့မကြာသေးခင်နှစ်တကာဆက်လို့တရုတ်နိုင်ငံမှာကုန်ထုတ်လုပ်မှုစီးတက်လာနေတဲ့အတွက်လုပ်ငန်းတော်တော်များများဟာဗီယက်နမ်ကမ်ဘောဒီးယားစတဲ့အရှိတောင်အရှာနိုင်ငံတွေကိုပြောင်းရွှေ့လုပ်ကင်လာနေကြတာပါအခုအချိန်မှာကုန်သွယ်ရေးစစ်ပွဲအရှိန်မြင့်လာနေတဲ့အမျှမြန်မာနိုင်ငံအပါအဝင်တခြားဒေသရင်းနိုင်ငံတွေကိုလုပ်ငန်းတွေတိုးချက်လာမဲ့အလားအလာတွေလည်းရှိနေပါတယ်။ရခိုင်ကုမ္ပဏီရဲ့အလုပ်သမား200လောက်ရှိတဲ့ဂွန်ဂျူးမျိုးကဆက်ယုံမှာတော့အရှိန်လေပိုင်းအာဖရိကနဲ့ဥရောပကဖောက်တယ်တွေအတွက်ထုတ်လုပ်နေပြီးရန်ကုန်မှာဒီဇင်ဘာလကမှစတင်ဖွင့်လှစ်ခဲ့တဲ့အလုပ်သမား600လောက်ရှိတဲ့ဆက်ယုံကတော့မြန်မာနိုင်ငံကိုကုန်သွယ်ရေးအထူးကန်စားခွင့်အဖြစ်ကုန်စည်9000လောက်ကိုခွန်လုတ်ခွင့်ပေးထားတဲ့အမေရိကန်အတွက်အဓိကထုတ်လုပ်ပေးနေပါတယ်။ဆေးရုံမှာတော့တရုတ်နိုင်ငံကကုန်ကျန်းတွေကိုစစ်တုံးချော်ဖို့ရေးတနအိတ်စတဲ့လုံခြုံရေးသုံးပစ္စည်းတွေကိုမြန်မာနိုင်ငံထုတ်ပစ္စည်းတွေအဖြစ်ထုတ်လုပ်တင်ပို့နေတာပါ။မြန်မာဝန်ထမ်းတူဖြစ်တဲ့မတ်မာလာချူကတော့ဒီလိုကုန်ထုတ်လုပ်ငန်းမျိုးတွေမြန်မာနိုင်ငံကိုပုံဝင်လာဖို့မျှော်လင့်တယ်လို့ဆိုပါတယ်
။ဒီဆေးရုံကတော့အော်ဒါတွေလည်းအများများတယ်။ပြီးတော့ပို့နေတဲ့နိုင်ငံတွေကလည်းအမေရိကန်တို့ဥရောပနိုင်ငံတို့ကိုပို့နေတာလေ။အားကြောင့်မလို့အနာဂတ်ကကောင်းတာပေါ့။ပြီးတော့ဒီဆိုင်ရုံကတနေ့အတွင်းမှာလည်းအရန်အောင်မြင်လာတယ်။ဒါကြောင့်မို့ဒီထက်မကလည်းတိုးတက်အောင်မြင်ဖို့လည်းရှိတာပေါ့။ဒါကြောင့်မလို့ဒီလိုမျိုးဆက်ရုံတွေလည်းမြန်မာပြည်ကိုအများကြီးဝင်လာစေချင်ပါတယ်
။နိုင်ငံရေးနဲ့လူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိတာကြောင့်အမေရိကန်ပါဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်အရေးယူတံကတ်မှုတွေကတ်တတ်မှုတွေနဲ့တူစီးပွားရေးလုပ်ငန်းတွေလုပ်ကိုင်ဖို့တွန်းဆုတ်နေကြမှာပဲ။တရုတ်နိုင်ငံပါဝင်ဒေသရင်းနိုင်ငံတွေကတော့မြန်မာနိုင်ငံမှာဝင်ရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်နေကြတာပါ။ဒီကနေ့ April 8ရက်နေ့တနေ့အတွင်းမြန်မာနိုင်ငံမှာအတိအပြုလက်ခံပေးထားတဲ့တရုတ်လုပ်ငန်းတွေရဲ့ပမာဏဟာဆိုရင်လဲဒေါ်လာ985သန်းအထိရှိခဲ့တဲ့အကြောင်းလဲမြန်မာဆွေရကတရားဝင်ထုတ်ပြန်ထားတဲ့အချက်လက်တွေကဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်ရဲ့ကုန်သွယ်ရေးစစ်ပွဲဖြစ်နေချိန်ကာလမှာကုန်ပစ္စည်းထုတ်လုပ်တဲ့တရုတ်လုပ်ငန်းရှင်တချို့မြန်မာနိုင်ငံလေးကိုသူတို့လုပ်ငန်းတွေပြောင်းရွှေ့နေတဲ့အကြောင်းကုအောင်လင်ဦးပြောပြသွားတာပါအခုတော့အီရန်အမေရိကန်အခြေအနေကိုလဲလေ့လာကြည့်ကြအောင်ပါပြီးခဲ့တဲ့သတင်းပတ်တဲ့အမေရိကန်စစ်သုံးဒရုန်းယာဉ်တစ်စင်းကိုအီရန်နိုင်ငံကပစ်ချလိုက်ပြီးမှာတော့အမေရိကန်ပြည်ထောင်စုနဲ့အီရန်တို့ကြားဆက်ဆံရေးတင်းမာမှုအရှိန်မြင့်လာတဲ့ကိစ္စလက်တလောပြည်လည်သွားဖို့တော့မရှိသေးပါဘူး။အီရန်ကိုပြန်လည်တုတ်ပြန်တိုက်ခိုက်ဖို့သမ္မတထရန့်ကအမိန့်ပေးခဲ့ပြီးကမှအချိန်ကပ်ပြီးတော့ရပ်ဆိုင်းခဲ့လို့တိုက်ခိုက်မှုတွေတော့မဖြစ်ပွားသေးပါဘူး။ဒီသတင်းမှတ်ထဲမှာပဲဥရောပသမဂ္ဂရဲ့နိုင်ငံသားရေးဆက်ဆံရေးမူဝါဒအကြီးအကဲမိုဂါရီနီတယောက်ဒီအကြက်တဲအကြောင်းဆွေးနွေးဖို့ဝါရှင်တန်ကိုရောက်ရှိလာမှာဖြစ်ပါတယ် VOA သတင်းတော့ Henry Richway သတင်းပေးပို့ထားတာကိုတော့ကိုရဲမင်းထွန်းကရှင်းပြပါမယ
် American နိုင်ငံရဲ့စစ်သုံး drones ရင်းစည်းကို Iran ကလွန်ခဲ့တဲ့အပတ်ကပစ်ချလိုက်လို့ဒေတာရင်းတင်းမာမှုတွေမြင့်တက်ခဲ့ရမှာပဋိပက္ခအစဖြစ်လို့နှိပအခြေအနေကိုရောက်ခဲ့တာကိုတွေ့ခဲ့ရပါတယ်ဒီအခြေအနေဟာဥရောပသမဂ္ဂကို American နဲ့ Iran အကြားကြားညက်စေတဲ့စုစုစာယူအခြေအနေကိုရောက်ရှိစေခဲ့တာပါ2015ခုနှစ်သဘောတူစာချုပ်ကိုဆွန့်လွှတ်လိုက်တဲ့အမေရိကန်နိုင်ငံကတစ်ဖက်နဲ့ဥရောပကဒီသဘောတူစာချုပ်ကိုဆွန့်လွှတ်ရင်သူ့ရဲ့အနုမြူစီမံကိန်းကိုပြန်စတင်မယ်ဆိုရဲအီရန်နိုင်ငံကတစ်ဖက်ဒီနှစ်ဖက်အကြားဥရောပကိုအကြက်ရိုက်စေခဲ့တာပါဥရောပကောင်းဆောင်မှုကွန်ရက်ကအိဇဲလ်ဟာမန်ကဥရောပရဲ့အနေအထားကိုအခုလိုပြောပါတယ
် It also puts the Europeans in a very difficult position and undermines their credibility as an international foreign policy actor
ဒ
ဒီချင်းတွေကဥရောပကိုတော်တော်ခက်ခဲခက်ခဲအနေထားရအောင်တွန်းပို့လိုက်တာပါစိတ်ဆက်ညှိနှိုင်းသမားဆိုပြီးသူတို့ပေါ်ယုံကြည်နေတာကိုလည်းထိခိုက်သွားစေခဲ့ပါတယ
်မကြာသေးခင်ကအိုမန်ပင်လယ်ကွေ့မှာရင်းနှီးတဲ့တမောတွေတိုက်ခတ်ခံရတာနဲ့ပတ်သက်ပြီးအီရန်ရဲ့လက်ချက်လို့အမေရိကန်ပြည်ထောင်စုကဆွဆွဲထားပါတယ်ဒါပေမဲ့အီရန်ကညှင်းဆိုခဲ့ပါတယ်ဗြိတိန်ကအမေရိကန်ပြောတာကိုထောက်ခံပြီးဂျာမနီကတော့အထောက်ထားပို့လို့တယ်လို့ဆိုပါတယ်ဒီလိုအခြေအနေမှာပဲအီရန်ကသူ့ရဲ့တန့်စင်ယူရေနီယံထုတ်လုပ်မှုကိုမြင့်တင်မှာဖြစ်လို့2015ခုနှစ်သဘောတူညီချက်ကခွင့်ပြုထားတဲ့ယူရေနီယံပိုင်ဆိုင်မှုပမာဏထက်ကျော်လွန်သွားရမယ်လို့လည်းပြောပါရယ်။ဥရောပသမဂ္ဂကတော့နှစ်ဖက်စလုံး80%မတိုးကြဖို့တိုက်တွန်းနေပါရယ်။ဂျာမနီဝန်ကြီးချုပ်အန်ဟီလာမာကဲနဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ကသူတို့ရဲ့ဆိုးရိမ်ပူပန်မှုကိုအခုလိုပြောပြပါရယ်။
Beratern am Rande natürlich sind wir besorgt
über die Situation. We are concerned about the situation and are counting on diplomatic negotiations. ဟုတ်ပါရဲ့ရှင်ကျမတို့ဒီအခြေအနေအတွက်စိုးရင်ပူပန်မိပါတယ်။တိတ်တင်းမာနေတဲ့အခြေအနေမှာနိုင်ငံရေးအရာဖြေရှင်းနိုင်ဖို့တန်ရေးတမန်ရေးစစ်ဆက်ဆွေးနွေးပွဲတွေအပေါ်ပဲအားကိုးနေရပါတယ်။
Nous devons absolument éviter l'escalade.
I invite all the parties.
တဆိုင်တဲ့သူတွေအားလုံးစိတ်အေးအေးထားဖို့နဲ့စဉ်စဉ်စားစားလှုပ်ကြဖို့ကျွန်တော်တောင်းဆိုချင်ပါတယ်။
ဒေတာရဲမှာအီရန်နိုင်ငံနဲ့ဘလို့ပဋိပက္ခမျိုးပဲဖြစ်ဖြစ်အရှေ့လယ်ပိုင်းဒေတာတွင်းကိုအခုဆက်သွားမှာဖြစ်တယ်လို့လည်းပြောနေကြပါတယ်။ဒီအကြောင်း Royal United Service Institute က Jack Watling ကအခုလိုပြောပြပါတယ်
။ It has to face essentially a regional deep battle which means activating a lot of the assets they've developed.
ဒေတာတွင်းမှာတိုက်ပွဲတွေထဲထဲဝင်ဝင်တိုက်ရဖို့ရှိပါလိမ့်မယ်။ဆိုလိုတာကအီရန်ကဒေတာတွင်းမှာရှိတဲ့သူတက်နိုင်တဲ့အကုန်လုံးကိုအသုံးချတော့မှာပါ။လေဘနွန်တို့အီရတ်တို့မှာရှိတဲ့သူလူတွေနဲ့တိုက်ချင်းပစ်ဒုံးတွေလိုမျိုးတွေပေါ့။
ဗြိတိန်နိုင်ငံကတော့စစ်တစစ်မတော်တဆဖြစ်သွားမှာကိုစိုးရိမ်နေတယ်လို့ပြောပါရယ်။ဒါဆိုဥရောပကဒီတင်းမာမှုကြီးရောပါသွားဖို့မလုပ်နိုင်မလဲ။ဥရောပကောင်းဆောင်မှုကွန်ရက်ကအီဇဲလ်ဟဲလ်မန်ကတော့စစ်စာရေးသမားအလို့ဆက်လုပ်တင်တယ်လို့ပြောပါရယ်။ဒီအပတ်တည်းဥရောပနိုင်ငံခြားစစ်စာရေးမူဝါဒအကြီးကြီးဖက်ဒရီကာမိုဂါရီနီလဲဝါရှင်တန်ကိုရောက်လာပါရမယ်။ဒါပေမဲ့အမေရိကန်နဲ့အီရန်တို့စစ်စာရေးပိုပြီးတင်းမာလာနေတာကြောင့်ဥရောပသမဂ္ဂရဲ့စစ်ဆက်ညှိနှိုင်းရေးသမားဆိုတဲ့အနေအထားဟာအရေးမပါပဲဘေးကိုရောက်လာနေကြောင်းပါခင်ဗျာ
လျှက်စစ်တာထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့လျှက်စစ်မရသေးတဲ့ဒေသတွေမှာလျှက်စစ်မီးရစေဖို့လာမယ့်ဇူလိုင်လ၁ရက်နေ့ကနေစတင်ပြီးလျှက်စစ်တရားကတွေတိုးကောင်းမယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာပါတယ်လျှက်စစ်မီးပုံမှန်အောင်မပေးနိုင်သေးတဲ့အချိန်ဒီမှာအခုလိုလျှက်စစ်တရားကတွေတိုးကောက်တာဟာဒီလျှက်စစ်မီးပုံမှန်ရလာဖို့ဘလောက်အထောက်အကူဖြစ်လာစေနိုင်မှာပါလဲအခုလိုမီတာကတွေတိုးကောက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောလူလူကိုကြိုတင်အသိပေးသဘောထားရယူတာမျိုးတွေရှိခဲ့ပါလားဇွန်လ29ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလူတူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလံအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။
စနေည view ရဲ့တရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုတဲ့သောရရှင်နေအနေနဲ့ည9နာရီမတိုင်မီကျွန်တော်တို့ VOA ကိုဆက်သွယ်ပြီးတော့ဝင်ရောက်ဆွေးနွေးနိုင်ကြပါတယ်ခင်ဗျာ VOA ရနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တွေ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်စာရေးမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VO ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 15653ညလိုင်းနိုမီတာ32 kHz 11803ညလိုင်းနိုမီတာ51 kHz 9335ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းစက်မကြီးကန္တာဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အန်ဒီဆိုရနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောလို့ရတူရှိပါတယ်ကျွန်တော်တို့အခုဂရနီသမိုင်းမှာပေါ်ထုတ်ရေးကိစ္စနဲ့ပတ်သက်ပြီးတော့အခုတရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးတော့ညတာမှုလုံးဝမရှိဘူးဆိုတဲ့အကြောင်းကျွန်တော်ပြောချင်တယ
်နောက်ပိုင်းမှာတိုင်းရင်းသားဒေသတွေကထူးခြားဖြစ်စဉ်တွေကိုအပြည့်စုံနားဆင်ရမှာပါခင်ဗျာအခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့အားကစားနဲ့ရုတ်တရက်သေးဆုံးခြင်းအပိုင်းနှစ်ကိုတင်ပြမှာဖြစ်ပါတယ်အားကစားလုပ်တာကြောင့်နှလုံးထိပြီးတော့ရုတ်တရက်တည်ဆုံးမှုမဖြစ်ရအောင်ချက်ချင်းအရေးပေါ်ပြုစုကူတာမှုပေးပြီးတော့အမြန်ဆုံးဆေးရုံပိုတင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်။အရေးပေါ်ပြုစုကူတာမှုတွေကိုဘယ်လိုလုပ်ပေးနိုင်တယ်လဲဘယ်လိုပြင်ဆင်ဆောင်ရွက်တင်ပါတယ်လဲဒီအကြောင်းအရေးပေါ်အထူးကုနဲ့ရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းတင်ပြထားပါတယ်။
โอเคရေဘော်ချက်ကုဆရာဝန်ကြီးဒေါက်တာမမိုးခင်ဗျာအားကစားပြင်းပြင်းထန်ထန်လုပ်တာကြောင့်နှလုံးနဲ့ပတ်သက်ပြီးတော့ဗောနအသက်ဆုံးရှုံးနေတဲ့အပိုင်းကိုကျွန်တော်တို့ပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဖြစ်ရခြင်းအကြောင်းရင်းတွေနဲ့ကာကွယ်နိုင်တဲ့အနေအထားတွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာကြီးအဲ့တော့ဒီတစ်ခေါက်တော့ဆရာကြီးဒီဖြစ်လာပြီလို့ရှင်ဗောနဘယ်လိုကာကွယ်နိုင်တယ်အသက်မဆုံးရှုံးအောင်ဗောနဘယ်လိုမျိုးအရေးပေါ်ပြည့်စုံကုသပေးတဲ့နယ်ဆိုတာကိုကျွန်တော်တို့အဓိကပြောမှာဖြစ်တဲ့အတွက်ဆရာကြီးဒီဖြစ်လာလို့ရှိရင်ဘာတွေကိုအဓိကစပြီးတော့တတိထားတယ်လဲဆရာဘာတွေလုပ်တယ်လဲ
ဒီကတော့အလားပွဲတွေလားအလားသမားတွေဖြစ်လို့ဖြစ်တဲ့ကျုပ်ရဲ့ဒေတာသွားမယ်ကျမထနိုင်ဘူးဒီလိုခြေမျိုးရှိတာနဲ့တကယ်ပဲချက်ချင်းပြည့်စုံကုသမရမယ်လူကတော့ကိုယ်နဲ့တူကစားနေတယ်လေအထူးသဖြင့်ဘောလုံးပွဲတွေဟာမျိုးဗိုလ်လီဘောလုံးပွဲမျိုးကားဒီပတ်တိပေးတဲ့ရှိတဲ့ဆိုစီးပွဲပါရှိတယ်ဒီလိုပွဲတွေချက်ချင်းအလားသမားကိုတကယ်တော့အာရုံတိုက်ပြီးတော့ဒီလိုကူရမှုတွေပြေးပြီးတော့ပေးတယ်ပထမဆုံးအစီအလင်းနဲ့သူ့ကိုစမ်းသပ်ကြည့်ဖို့လိုတာကနှလုံးကုန်သေးလားမကုန်ဘူးလားဆိုတာကိုသူ့ရဲ့သွေးကုန်လုံးစမ်းလို့ရတယ်။ဒါပေမဲ့ရှိတဲ့သွေးတို့ကြောကြီးရနေပြီးတော့လက်သေးနဲ့မေးရိုးနဲ့အောင်းတာမှာအရင်ဆုံးစမ်းကြည့်ဖို့အဲ့တော့သွေးကုန်လုံးကမရဘူးဆိုရင်အသက်ရှူလားမရှူလားကြည့်ရမယ်ဒီမှာအသက်မရှူနိုင်တော့ဘူးအသက်ရှူလေရက်နေတယ်ဘာလို့ပြောကြလဲဒီရလားမရလားကြည့်ရတယ်ဒီလည်းမရဘူးဆိုရင်ဒီသုံးချက်နဲ့ညီနေတယ်ဆိုတာမျိုးတွေနဲ့နှလုံးကိုဖိတဲ့အရေးပေါ်ပြည့်စုံကြတဲ့ညီနေချက်ချင်းပြည့်စုံကြတာအဲ့တော့အဲ့ဒီညီကိုကစားနေတဲ့အဖွဲ့ချင်းချင်းတော်၎င်းဒိုင်ယူကြီးတော်၎င်းဝကြီးပိတ်သက်တော်၎င်းဆေးအဖွဲ့တော်၎င်းအဲ့ရနေပြီးတော့လုတက်လို့လုလိုက်ရင်90ရာခိုင်နှုန်း survivor rate ကများလာအဲ့လိုမျိုးတွေမလုံနိုင်မလုံရင်ဆက်ချောက်ရအောင်နေအောင်မယ်သူကရှင်းနိုင်ကြည့်ရှု
ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးကြီးတဲ့ရေးပေါ်ပြည့်စုံကြတာမျိုးကိုဘယ်လိုလုပ်ရမလဲဆိုတာအတိအကျရှင်းပြပေးလို့ရမှာဆရာ
PBR လို့ခေါ်တာကတော့အင်္ဂလိပ်လိုဆို cardiopulmonary resuscitation မှာရင်ဘက်နှိပ်တဲ့ပြည့်စုံကြတဲ့ညီတွေအဲ့ကျတော့လူနာဟုချက်ချင်းနဲ့ပြလက်ခံလိုက်တယ်ပြီးတော့မာတဲ့နေရာတစ်ခုခုကိုရွှေ့လိုက်တယ်ရွှေ့ပြီးတော့လူနာကိုပြလက်မှန်ပြီးလူနာရဲ့ရင်ဘက်အလဲကောင်ပေါ့နော်ရင်ညိုရိုးရဲ့အပေါ်နှားကိုပြည့်စုံကြတဲ့လူကလက်နှစ်ဖက်ကိုချိတ်ပြီးတော့လက်ကနောင်နဲ့ခိုက်ပုံကိုဒရောင်စိတ်ကိုဖြောင်းဖြောင်းတန်းပြီးနှိပ်ရရင်ဘက်ကိုဖိနှိပ်ရဖိနှိပ်တဲ့အခါမှာအချက်30နှိပ်ရနေပြီးတော့တယောက်ကနှာခေါင်းကိုပိတ်ပြီးတော့ဒါကြတဲ့နေပြီးတော့လေမှုသွင်းတဲ့ဒီအချိန်တော့
ဟုတ်ကဲ့ဆရာအဲ့ဒီကြော်ဒီနှလုံးကိုဖိကြတဲ့ဒီလေမှုသွင်းတာအတွက်ပေါ့နော်အချိန်ဟိုကန့်သက်ထားချက်ကရှိလားဆရာရေ
အချိန်သုံးတယ်ရင်ဘက်ကိုဖိနေတဲ့အခါမှာနှိပ်ရမယ်နှုံသားလို့ရှိတယ်တမိမိကိုအချိန်တရားနေ120ဖိနေရမယ်အများကြီးနှိပ်အော်လေးဆိုအဲ့လိုမျိုးပေါ့နော်အင်းလိုခေါ်ရင်တော့သူကပို့ပြီးတော့အချိန်ပြင်းတယ်ဒါထဲမှာ n လေးတက်တဲ့ခေါ် 1n 2n 3n 4n 1 2 3နေရာလေးကျမတို့နှိပ်သွားမှာနော
်တစ်ခါနှိပ်တိုင်းပါပါဆရာနော
်ဟုတ်ကဲ့တစ်ခါနှိပ်ချိန်မှာ1 2 3နှိပ်သွားဖို့လုပ်ရဲပြီးရဲ့နှုံးသားလေးကိုတစ်မိနစ်ကိုဒီတရားလေးတရားနဲ့ဆက်ပြီးတော့နှိပ်ရတာတစ်ခါကမှနှစ်ချိန်လုံးတော့နှိပ်ရမှာအဲ့ဒီအချိန်မှာပဲဒီလိုမျိုးအားလားကွင်းထဲမှာ AED လို့ခေါ်တဲ့ Automatic Exam Defibrillator ကို AED ကအလိုလျောက်လုံးလုံးဆွဲတဲ့ဆက်အဲ့ဆက်ကရမ်းလွယ်လူတိုင်းသုံးလို့ရ ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာဆိုရင်သတို့ဇာရင်းတို့သုရှင်ရုံတို့ဒီသာဘူတာရုံတို့ဗစကားအတိတ်တွေဒီလိုမျိုးတွေမှာတော့ထားလို့ရှိရင်လူတိုင်းသုံးလို့ရအောင်လုပ်ရတယ်အဲ့ဒီဆက်ကိုအမီးဆုံးရှိရင်အဲ့ဒီဆက်ကြောင့်ဒီအသက်ရှင်မှုနှောင်းလည်းပိုတက်တယ်အဲ့ဒီဆက်ကိုပြေးယူဖို့အတွက်တယောက်ကိုခိုင်းရမယ်အဲ့ဒီပြေးယူပြေးရမယ်ဆိုရင်ရောက်လာဒီနှလုံးကိုဖိနှိပ်နေတာကိုတော့ကျလို့မရအောင်
ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးကြီးတဲ့အဲ့ဒီဆက်ကိုဘယ်လိုမျိုးသုံးနိုင်လဲဆိုတာအတိအကျရှင်းပြပေးရလားဆရာ
ဆက်မှာပါတဲ့ကေကာကတ်ထားတဲ့အပြားလေးနှစ်ခုရှိတယ်အဲ့ဒီအပြားလေးကလည်းဘယ်နေရာမှာကတ်ရမယ်ဆိုတော့ပုံပါတယ်ရှင်ဘက်ကဒေဗစ်နဲ့ညာဘက်တစ်ပတ်ချက်စီမှာကတ်ပြီးတဲ့အခါမှာဆက်ကနှလုံးခုန်တံကိုကတ်ပြီးတော့ဒီတက်လို့တာစပြီးတော့ဆစ်ဆေးဆစ်ဆေးရဲ့အချိန်မှာခဏကျက်ပေးပါလို့ဆက်ကသူ့လူလူအတန်ထွက်ပြီးတော့အော်အော်တဲ့အခါကျရင်ကျွန်တော်တို့ကိုနေနေလို့ခဏလေးရက်ပြလိုက်လို့ရတယ်။ဆေးဆက်ကလည်းရက်ပြလိုက်။အဲဒီဆက်ကနေပြီးတော့လူနာအတွက်ချော့ပြဖို့လိုပါတယ်။ချော့ရတဲ့ခလုတ်ကိုနှိပ်ပါလို့ပြောတယ်။နှိပ်ပါလို့ပြောတဲ့အချိန်ကျအဲ့ခလုတ်ကိုနှိပ်လိုက်။နှိပ်လိုက်တဲ့ဆီစဉ်နဲ့လူနာချော့ပြလိုက်တဲ့အခါမှာနှလုံးကုန်မှပြန်ရလာတာမျိုးရှိတယ်။ဒီလိုချက်ချင်းမရသေးဘူးဆိုရင်ဆက်ပြီးတော့ဂျင်ဘတ်ဖီတာလေးပုတ်သွင်းတာထပ်လုပ်နေရမယ်ပြီ။နောက်၅မိနစ်ကြာတဲ့အခါမှာဆက်ကတခါပြန်ပြီးတော့သူဆစ်ဆေးဒီလေးတစ်တက်နဲ့ချော့ပြမယ်မရဘူးဆိုတာကိုသူကပြောတယ်။ဒီနေ့ဆိုနှလုံးကိုဆက်နေမြိုက်ဆိုတဲ့ချိန်တိုင်းအဲ့ကလုတ်လေးကိုနှိပ်လိုက်တဲ့ချိန်နှလုံးဆက်ကနေပြီးတော့နှလုံးကိုရေးဆက်ကပြုတ်ပြီးတော့ရိုက်တော့ဒီလိုမျိုးနဲ့အသက်ကြီးပြန်ရှင်ခဲ့ဖူးတဲ့လူအများကြီးရှိရုပ်သာအရဲကိုတုံးကြတော့ပြင်ပွဲလုပ်တဲ့အာသာပွဲတွေဆိုရင်ဒီဆက်ကိုအရှိမဖြစ်ထားရတဲ့ဥပဒေရထားရတဲ့အခြေအနေမျိုးရောက်ပါတယ်အဲ့တော့ရေးပေါ်အန်ဂျူလန်စီမလာခင်ဆက်ကြဒီဥစ္စာကိုဇက်တိုက်လုပ်ပေးနေမယ်ဆိုရင်ဒီအာသာသမားရဲ့သက်ရှင်မှုနှုန်းကပိုပြီးတော့မြင့်မားလာတာကိုတွေ့ရ
ဟုတ်ကဲ့ဆရာဒီဆက်ပေါ်ဆရာเนาะတော်တော်အသုံးဝင်တဲ့သဘောရှိတဲ့အတွက်ဒီရေဝကမလာခင်မှာအ мян သုံးနိုင်အောင်ဆရာကြီးမြန်မာနိုင်ငံမှာဘလူနေရာတွေကနေအ мян သွားပြည့်ပြီးလို့ရနိုင်လဲ
တကယ်တော့ AED ဆိုတဲ့ဆက်ကလေအမကြီးမှလည်းတကယ်ပြိုင်ပွဲတွေလုပ်မယ်ဆိုရင်အားကစားအဖွဲ့ချုပ်ဒီအကုန်လုံးမှာအဲ့ဒီဆက်လောလောဆယ်မြန်မာနိုင်ငံမှာရှိနေဒီဆက်ကတကယ်ဥမာသူ့နာအားကစားကွင်းလိုမျိုးအန်ဖန်ကွင်းလိုမျိုးမြန်မာမျိုးတွေမှာဆိုရင်အားကစားကွင်းတွေစီးကန်းတွေမှာစီးအဖွဲ့တွေလက်ထက်မှာထားတာပုံမှန်မှာရှိနေတယ်နောက်တစ်မျိုးကတော့ဒီဆက်ကအနည်းဆုံးဆိုရင်တော့ကျွန်တော်လူစီကစတိုးဆိုင်လေကိုယ်ဆိုရင်တော့ဟိုတယ်ကိုအမှုနဲ့မိကြရစီကံသူစာကြည့်စီကံတော်တော်များများမှလည်းဒီဆက်ပြေပေါ်မှာအခုလိုလိုရှိမှာ
ဟုတ်ကဲ့ဆရာကြီးအခုလိုအရေးပေါ်ပြည့်စုံမှုကောင်းနိုင်ပြီလို့ရှိရင်တော့အမြန်ဆုံးဆေးရုံရဖို့အပိုင်းပေါ်ဆရာနော်အဲ့ဒီအပိုင်းအတွက်ကောဆရာကြီးအရေးပေါ်ခေါ်နိုင်တဲ့နံပါတ်နဲ့ဘယ်လိုမျိုးဆက်သွယ်သင့်လဲဆိုတာကအကြံပေးပါအောင်ဆရာကြီး
တကယ်ပြန်ပွဲလေးဆိုရင်တော့ကျွန်တော်တို့ကအခုကမာဒီမာတော်မှဖြစ်နေပါပြီရေးပေါ်ဆေးဖွဲ့ရအများဖြင့်ဒီတရားဝင်ပြန်ပွဲတွေမှာဆိုရင်လည်းပြောင်းမပိုင်တော့မှဒူနာကြီးဖြစ်ဖြစ်ဒီဒူနာကြီးရေဘော်ဒူနာကြီးရင်အဖွဲ့ဖြစ်ဖြစ်ခေါ်ထားလို့ရှိအများကြီးတော့တကယ်လို့များရေဘော်ခေါ်မယ်ဆိုရင်တော့ဒါကဗမာပြည်မှာရေဘော်နံပါတ်ကိုအရင်တိုးတက်မှုတော့မရှိသေးဘူးတိုးတော့လည်းပဲကိုလုံးမဲ့အာဂါဂါခွင်းနဲ့အမီးဆုံးခေါ်ဆိုနိုင်တဲ့အင်ဂျင်နီယာဆိုတော့ဗမာပြည်မှာတော့သောဒေရန်ကုန်မြို့မှာအစိုးရတရုံတွေကိုခေါ်ဆိုလို့ရတယ်လို့ဒါပေမဲ့လူမှုရေးအသင်းတွေကပို့ပြီးတော့စဉ်းစားဖြစ်လူမှုရေးအသင်းဒူနာကြီးရင်အဖွဲ့အများကြီးရှိတယ်အဲ့ဒီတော့ဒီလိုလူမျိုးရေးတွေကလည်းခတိုင်းခေါ်ဆိုရမယ့်နံပါတ်တွေကအားကစားကွင်းထဲမှာအရေးပေါ်ရင်ခေါ်ဆိုရန်ကြတဲ့ဟာမျိုးစိုင်းနစ်လေးတွေတကယ်တော့အများမြင်တာကိုထည့်ထားမှတရားတော်ဖြစ်ရင်တယ်လီဖုန်းနဲ့အမီးကိုလှမ်းခေါ်လို့ရလာတဲ့အခြေအနေရှိတာ။နောက်တော့ပြောတော့ဗမာပြည်မှာနံပါတ်တွေအမျိုးမျိုးဖြစ်နေတယ်။ဒါမှမဟုတ်ကျွန်တော်တို့ဒီအရေးပေါ်အဖွဲ့တွေကတော့နောက်ပိုင်းမှာကဏ္ဍသုံးလုံးနဲ့192ဆိုတဲ့နံပါတ်ကိုအရေးပေါ်နံပါတ်ဖြစ်ခေါ်ဆိုလို့ရအောင်တော့ဒီကြောင်ရင်တော့ဒီကုန်မျိုးမှာခေါ်ဆိုနိုင်မှုအခြေအနေရှိပါ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍပြီးခုတခါတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။အစိုးရနဲ့တွေ့ဆုံဆွေးနွေးတဲ့လက်နက်ကင်အဖွဲ့18ဖွဲ့ထဲမှာတပြည်လုံးအပြည့်ရသဘောတူစာချုပ်ကိုလက်မှတ်ထိုးတဲ့10ဖွဲ့နဲ့မထိုးရသေးတဲ့9ဖွဲ့ရှိပါတယ်။လက်မှတ်မထိုးတဲ့9ဖွဲ့ကိုဦးဆောင်နေတဲ့ဝါတပ်ဖွဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်။
လုံးခဲ့တဲ့အပီလာကဝပီသွေးစည်းညီညွတ်ရေးပါတီနဲ့ဝတ်တဖွဲ့ရဲ့အနှစ်30ပြည့်အခမ်းအနားပန်းစားမှာကျင်းပပါတယ်ဝစစ်ပီ8000ကျော်လောက်လက်နဲ့ကြီးငယ်မျိုးစုံနဲ့စည်ရေးပြကြပါတယ်စည်ရေးပြအခမ်းအနားတွေမှာနေပြည်တော်ပြီးရင်ပန်းစားဟာအကြီးဆုံးပဲလို့ပြောနိုင်ပါတယ်ဒါကြောင့်ဝတွေဟာစင်ပြိုင်အစိုးရနဲ့စင်ပြိုင်တက်မတော်တည်ထောင်နေတယ်လို့ဇွန်လ2ရက်နေ့ကနေပြည်တော်မှာကျင်းပတယ်သတင်းစာရှင်းလင်းပွဲမှာတမတော်ပြန်ချရေးအဖွဲ့ကတုံ့ပြန်ပါလေ။တမန်စီရေးပြပွဲသာဖြစ်ပြီးတမတော်နဲ့ပြိုင်တာမဟုတ်ဘူးလို့ဝါကဖြေရှင်းပါလေ။တကယ်တော့ဝါတွေဟာထောက်လိုင်းရင်းနဲ့နားလည်မှုယူပြီးအပြစ်အကန့်ရက်စဲခဲ့တာဖြစ်ပါလေ။ဘာသာကျုပ်စာရမ်းမှာ လက်မှတ်ထိုးတာမဟုတ်ပါဘူးထောက်လှမ်းရေးရဲ့နှုတ်ကပတ်ကိုယုံကြည်လို့အပြစ်ရပြီးစီးပွားရေးဝင်လို့တာဖြစ်ပါလေ1989က2017အထိအနည်း20ကျော်တိအစိုးရနဲ့ဝတ်တပ်ဖွဲ့ဟာနားလည်မှုနဲ့ဆက်ဆံလာပါတယ်ဦးသိန်းစိန်အစိုးရတက်လာတော့မှတိုင်းသားလက်နက်ကိုင်အဖွဲ့အသီးသီးနဲ့သဘောတူချက်တွေလက်မှတ်ထိုးတာဖြစ်ပါတယ်
ဦးသိန်းစိန်အစိုးရနဲ့ဝါတက်ဘွဲ့ရဲ့ပထမအဦးဆုံးသဘောတူညီချက်ကို2017အောက်တိုဘာ1ရက်နေ့ကလာရှုမှာလက်မှတ်ထိုးပါတယ်။တနေ့ကျတော့ဦးအောင်တောင်ခေါင်းဆောင်နဲ့အစိုးရညီညာရေးအဖွဲ့နဲ့ဦးရှောင်းမင်းလျံခေါင်းဆောင်နဲ့ဝါညီညာရေးအဖွဲ့2012ဒီဇင်ဘာ25ရက်နေ့ပန်းစမ်းမှာသဘောတူလက်မှတ်ရေးထိုးကြပါတယ်။သဘောတူညီချက်6ခုထဲမှာပြည်ထောင်စုလွှတ်တော်ကိုဝါကိုယ်စားလှယ်ဆေးလွှတ်ရေးကိစ္စဆက်လက်ဆွေးနွေးဖို့လည်းပါဝင်ပါတယ်။နောက်ချက်လာကြတော့အစိုးရညီညာရေးကော်မတီဒုက္ခတာဦးသိန်းစောနဲ့ဝါကိုစလဲဦးကြောက်ကော်အန်2013ဇူလိုင်လ12ရက်နေ့ကျိုင်းတုံမှာသဘောတူညီချက်လက်မှတ်ထိုးပြန်ပါတယ်ရခင်သဘောတူညီချက်တွေကိုဆက်လက်လိုက်နာဖို့အရင်ကရှိခဲ့တဲ့နားလည်မှုယုံကြည်မှုအတိုင်းညှိနှိုင်းဆွေးနွေးဖြေရှင်းဖို့နဲ့ခွဲထွက်ခြင်းမပြုဘဲနိုင်ငံတော်တည်တံ့ခံမြဲအောင်လုပ်ဖို့နှစ်ဖက်လုံးကသဘောတူညီကြပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေအခန်းနှစ်ပုံမှန်96မှာဝနယ်ကိုကိုပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်ပေါ်ပြထားပါတယ်။ဒါကိုမကျေနပ်လို့2010နဲ့2015ရွေးကောက်ပွဲနှစ်ခုစလုံးဝနယ်မှာကျင်းပခွင့်မပြုပါဘူး။ဝအာဏာပိုင်တွေရဲ့ခွင့်ပြုချက်မရရင်ဝဒေသမှာဘ ਹੁ အစိုးရလည်းဘာမှမလုပ်နိုင်ပါဘူး။ဝနယ်မြေမှာဝတပ်ဖွဲ့ကလဲပြီးဘယ်သူကမှလက်နက်ကန်ဆောင်ခွင့်မရှိတဲ့အတွက်အစိုးရတက်လဲကန်ဆောင်ခွင့်မရှိပါဘူး။ကိုယ်ပိုင်အုပ်ချုပ်ရေးအစီအစဉ်ဟာဝဒေတာဖြစ်ပါတယ်ပထဝီအနေအထားအမျိုးသားစိတ်ဓာတ်မူရစေဝင်ဝင်နဲ့တရုတ်ရဲ့ထောက်ပံ့မှုကိုပေါင်းစပ်လိုက်တဲ့အခါမှာဝနယ်မြေဟာအာဏာအပြည့်အဝရှိတဲ့ပြည်နယ်တစ်ခုလိုဖြစ်နေပါတယ
်တရုတ်ပြည်ဘက်မှာဝတိုင်းရင်သား5သိန်းကျော်ရှိပြီးမြန်မာပြည်ဘက်မှာ5သိန်းကျော်ရှိတယ်လို့ခန့်မှန်းကြပါတယ်အကြလန်းနဲ့ကန်အဖွဲ့အစည်းတွေမှာခွဲထွက်ပြီးဒဇင်ထောင်တာမျိုးရှိပေမဲ့ဝသွေးစီညီညွတ်ရေးပါတီနဲ့တပ်ဖွဲ့ကိုပြန်ဆိုင်မဲ့အဖွဲ့အစည်းဝနယ်မြေမှာမပေါ်သေးပါဘူးဒါဟာဝအဖွဲ့ရဲ့အားသာချက်တစ်ခုဖြစ်ပါတယ်ကွန်မြူနစ်လက်အောက်ခံဖြစ်ခဲ့တဲ့ဝအဖွဲ့ဟာဗဟိုချုပ်ကန်မှုစနစ်ကိုကျင့်သုံးပါတယ်ကိုယ်ပိုင်နဲ့ကိုယ်ကာကွယ်နိုင်ဖို့ကိုယ်ပိုင်နဲ့တွင်းကရန်သူကိုရှင်းလင်းနိုင်စွမ်းရှိဖို့ကိစ္စဟာလည်းပြည်내ထီထောင်ရေးမှအရေးကြီးပါတယ်စစ်အင်အားကြောင့်ဒီအခြေအနေကိုအနှစ်30ကျော်ထိန်းသိမ်းနိုင်ခဲ့ပေမဲ့ရေရှည်ရပ်တည်ဖို့အခက်အခဲရှိမယ်လို့သုံးသပ်ကြပါတယ်နေရာတိုင်းမှာလက်နဲ့အာကိုပြီးပြဿနာရှင်းလို့ရတာမဟုတ်ပါဘူ
းသဘောစားစုကြည်ကတော့နိုင်ငံရေးဆွေးနွေးနိုင်မှုအတွက်တပြည်လုံးအပြည့်အခက်ရစရေးသဘောတူစာချုပ် MCA ကိုလက်မှတ်ထိုးရမယ်လို့ဝအဖွဲ့ကိုပေးပို့တဲ့တဝန်လွှာမှာဖော်ပြပါတယ်ဝအဖွဲ့ကလည်းလက်မှတ်မထိုးတဲ့ရခင်ရည်တည်ချက်ကိုထပ်မံအတည်ပြုပြောဆိုပါတယ် MCA တတန်း၃နှစ်ကျော်လာတဲ့အခါမှာလက်မှတ်ထိုးတဲ့အုပ်စုနဲ့မထိုးတဲ့အုပ်စုဆိုပြီးအုပ်စုနှစ်စုကွဲသွားပါတယ်လက်မှတ်မထိုးတဲ့အုပ်စုမှာဝအဖွဲ့ကချင်အဖွဲ့ရှမ်းအဖွဲ့ကိုးကံအဖွဲ့တာရင်အဖွဲ့မိုင်းလားအဖွဲ့နဲ့ရခိုင်အဖွဲ့စတဲ့အဖွဲ့ခုနှစ်ဖွဲ့ပါဝင်ပြီးဝအဖွဲ့ဥဆောင်တဲ့ဖက်ဒရယ်နိုင်ငံရေးညှိနှိုင်းဆွေးနွေးရေးကော်မတီ FBNCC ကိုဖွဲ့စည်းထားပါတယ်လွန်ခဲ့တဲ့ဇွန်လ16ရက်နေ့19ရက်နေ့မှာဒီကော်မတီဝင်တွေပတ်စပ်မှာအစည်းအဝေးကျင်းပပြီးအပြည့်အကိစ္စကိုဆွေးနွေးကြောင်းသိရပါတယ်ဝါဦးစည်းတဲ့ခုနှစ်ဖွဲ့အုပ်စုမှာတိုင်းရင်းသားစစ်အင်အားရဲ့80ရာခိုင်နှုန်းရှိပြီးအစိုးရနဲ့လက်မှတ်ထိုးထားတဲ့10ဖွဲ့အုပ်စုမှာ20ရာခိုင်နှုန်းသာရှိပါပဲခုနှစ်ဖွဲ့အုပ်စုမှာဝါနဲ့မိုင်းလားအဖွဲ့ကလွဲရင်အစိုးရတပ်နဲ့တိုက်ခိုက်နေစေဖြစ်ပါပဲအစိုးရဘက်ကအပြည့်အစားချုပ်အရင်လက်မှတ်ထိုးဖို့လိုလားပါလေဒါပေမဲ့ဝါတပ်ဖွဲ့နဲ့ကချင်အတွေ့အကြုံအရအပြည့်အခက်ရစဲမှုကိုစာချုပ်နဲ့အကောင့်တွေဖော်လို့မရပဲအပြာလန်ယုံကြည်မှုရှိဖို့ကပိုပြီးအရေးကြီးတယ်လို့နားလည်သိကြဖို့ရပါတယ်ခင်ဗျာ
ကုဟောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ထိုင်းအခြေစိုက်ဖီဘာဝိုင်းတော့ဒါရီစီစဉ်ထုတ်လွှင့်တဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြည့်ရအောင်ပါ
ပတ်စ sin tin set twa me tan yin tadin lwa ga chu so ba de myama nang ngan twan tan yin da lu myo su ri ni thain ja de ayat de ta ri ma phit pyet ni de phit pyet twi ne tan yin da ri ye atan twi ko thain hat tin set tha ra phit ba de
mingla ba shin jama ga a mi ba fi wa wai no da ri tin set tha de di de bat tan yin tadin lwa ma na sin ya ma ri ga ro mon bi ne atwen lan na cha mptf မွန်ငိမ့်တန်းကြီးကာကွယ်ရေးအဖွဲ့ဆက်ဆံရေးရုံးကိုဝင်ရောက်စီးနှင်းရှာဖွေရမှာလက်နက်တွေနဲ့မူရစေဝါတွေဖမ်းဆီးရရှိခဲ့ပါတယ်။တူတက်သောဗုဒ္ဓဘာသာကရဲ့အမျိုးသားတပ်မတော်ခွဲထွက် DKBA အဖွဲ့ဝင်အင်အား40ကျော်ဟာအစိုးရတပ်မတော်နဲ့ BGF ထံမှလက်နက်ချခဲ့တဲ့ဆိုတဲ့အကြောင်းတွေကိုကြားကြရရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအစိုးရထံလက်နက်ချထားတဲ့ MPDF မွန်ငင်းချမ်းရေးကာကွယ်ရေးအထူးတပ်ဖွဲ့ရဲ့မော်လမြိုင်မြို့နယ်ဖားအောက်ကျေးရွာဆက်ဆံရေးရုံးကိုအရှိတောင်တိုင်းစစ်ဌာနချုပ်ကတပ်ဖွဲ့ဝင်အင်အား40ကျော်ခန့်ကဝင်ရောက်ရှာဖွေရမှာတရားမဝင်လက်နက်တွေနဲ့မူရစေဝါတွေဖမ်းဆီးရမိခဲ့ပါတယ်ဇွန်လ24ရက်နေ့လယ်ပိုင်းမှာဝင်ရောက်ရှာဖွေစစ်ဆေးခဲ့တာပါဒါအပြင်ဖားအောင်ကျေးရွာအနောက်ပိုင်းရှိ MPDF နဲ့ပတ်သက်တဲ့နေအိမ်တစ်ခုကိုတွားရောက်ရှာဖွေရမှာတော့မူရစ်ဆေးဝါး358ပြားဆေးချောက်နှစ်ကြသားနဲ့မူရစ်ဆေးဝါး3ပြူရာမှာဆက်ဆက်ပစ္စည်းတွေကိုရှာဖွေတွေ့ရှိခဲ့တယ်လို့ရဲမှတ်တမ်းအရသိရပါတယ်။ဒီဖြစ်စဉ်ကိုမွန်ငင်းကြိုင်းကာကွယ်ရေးအထူးတပ်ဖွဲ့ကဗိုလ်မှူးအဆင့်ရှိနိုင်အောင်အပါအဝင်9ဦးတို့ကိုမှုပုံနယ်မြေရဲစခန်းကလက်နက်ဥပဒေပုံမှန်19စလုံးမူးစိတ်ပုံမှန်19ကကြီးမြန်ဆောင်21တွန်းနဲ့အမှုဖွဲ့အရေးယူထားပါတယ် MPDF အထူးအဖွဲ့ဥက္ကဋ္ဌနိုင်ရွှေအောင်ကမူရစေဝါရံဝယ်မှုနဲ့ပြည်မှုကျူးလွန်နေတဲ့နိုင်အောင်တို့ကိုထပ်မံအရေးယူရအောင်မယ်လို့ပြောပါတယ်မွန်ငင်းချမ်းရေးကကွယ်ရေးတပ်ဖွဲ့ကိုမွန်ပြစ်စ်ပါတီစစ်ဦးစီးချုပ်ဟောင်းဗိုလ်ချုပ်အောင်နိုင်က2008ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်
ကရင်ပြည်နယ်ဖမ်းမြို့နယ်မိဆိုင်တောင်ပေါ်မှာရှိနေတဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော်ခွဲထွက် DGP ဖွဲ့ဝင်အား40ကျော်ဟာလက်နက်ချပြီးအစိုးရတပ်မတော်နဲ့ BGF ထံမှတွားရောက်ပူးပေါင်းလိုက်ပါတယ်အခုလ23ရက်နေ့ကမြန်ကြီးမှုသုတေသ BGF 1313အခြေစိုက်စခန်းမှာခွဲထွက် DGP ဖွဲ့ကလက်နက်ချခန်းလမ်းနဲ့ပူးပေါင်းလိုက်တာပါအဆိုပါပူးပေါင်းဖွဲ့လက်နက်မချခင်ဇွန်လ23ရက်နေ့မှာမိဆိုင်တောင်တွင်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေလည်းထွက်ပြေးသိမ်းရှောင်နေခဲ့ရပါတယ်ဒီအကြောင်းသတင်းလွှာကဏ္ဍမှာဆက်လက်ဖော်ပြသွားမှာပ
ါ ရခိုင်တပ်မတော် AA အဖွဲ့ဝင်ဆိုတဲ့တန်တရားနဲ့ဖန်စီစစ်ဆေးခံနေရတဲ့မြတ်ဦးမြို့နယ်ပေါက်တော်ပြင်ကြီးရွာသားကိုနေမျိုးထွန်းဟာဒီလ24ရက်နေ့ကတိတ်ဆုံသွားခဲ့ပါတယ်ကိုနေမျိုးထွန်းဟာလက်သမားတဦးဖြစ်ပြီးဇွန်လ20ရက်နေ့ကဝေတလီကြီးရွာအနီးမှာစစ်တပ်ကဖန်စီတဲ့ခံရပြီးကျပ်တော်ရဲစခန်းမှာစစ်ဆေးခံနေရစဉ်အခုလိုတေဆုံးသွားတာဖြစ်တယ်လို့မြတ်ဦးမြတ်ခံတွေကပြောပါတယ်တရက်ခံတွေကတော့ကိုနေမျိုးထွန်းဟာစခန်းအတွင်းညင်ပန်းနှိပ်စက်မှုတန်ကြောင့်တေဆုံးသွားတယ်လို့ပြောပေမဲ့တပ်မတော်တင်းထုတ်ပြန်ရေးတာဝန်ရှိသူတွေကတော့ဒါဟာယောဂကြောင့်တေဆုံးတာဖြစ်ပြီးခွဲစိတ်မှုအဖြေကိုစောင့်နေတယ်လို့ပြောပါတယ်ရခိုင်ပြည်မှာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အနည်းဆုံးလူပေါင်း90ကျော်ကိုအစိုးရတပ်မတော်ကဖမ်းဆီးထားပြီးတချို့ကိုတရားစွဲဆိုထားတယ်လို့တချို့ကိုလည်းစစ်ဆေးနေဆဲဖြစ်ပါတယ်
ကရပြည်နယ်လွိုင်ကုံမြို့ဒေါမူကလားကြီးရွာကတောင်သူတွေကိုဇွန်လ23ရက်နေ့ညတကောင်ကျော်အချိန်မှာနေအိမ်တွေကိုရဲအားလုံးရင်းနဲ့ဝင်ရောက်ဖမ်းဆီးခဲ့ပါတယ်။အဖမ်းခံထားရတဲ့လူတွေကတော့ဒေါမူကလားရွာကတောင်သူဦးရှောင်းရယ်နဲ့အရဖက်ပြည်နယ်တင်ငယ်အချမ်းတရားရေးနဲ့တရားဥပဒေစိုးမိုးရေးကော်မတီဝင်တူဖြစ်တဲ့ဦးကိုရယ်စိုးညို့တို့ဖြစ်တယ်လို့ကရင်နေပြည်တောင်သူတပ်မကဥက္ကဋ္ဌခူတူးရယ်ကပြောပါတယ်။ဇွန်လ23ရက်နေ့ကဒေါမူကလားကျေးရွာမှာခမရတိုက်ရင်အမှတ်250နဲ့အမြောက်တိုက်ရင်356တို့တင်းယူထားတဲ့မြေယာအတွက်တောင်သူ200နီးပါးခန့်နဲ့နေမြေခံတပ်တွေကြားနှစ်ဖက်ခြေစဉ်ဖြစ်ပြီးနောက်ရဲတပ်ဖွဲ့ဝင်တွေကအခုလိုမျိုးလိုက်လံဖမ်းဆီးခဲ့တာပါလက်ရှိမှာဖမ်းဆီးခံထားရတဲ့လူတွေကိုလိုင်ကုံမြို့မှရဲစခန်းမှာထိန်းသိမ်းထားပြီးပြည်သူပိုင်ပြည်စည်းဖြည့်ဆည်းမှုပုံမှန်6သိန်းနဲ့တရားစွဲဆိုထားတယ်လို့ခူတူးရယ်ကပြောပါတယ်
ရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်မှာတန်ဃာတော်တွေနဲ့လူထုတို့ကန့်ကွက်တဲ့ကြားကကြောက်မီရွေးတူဖော်မှုကိုဥအိုက်ချိုကော်မတီကနေစတင်တူဖော်နေပါတယ်။ဒီတူဖော်မှုကိုတန်ဃာတော်တွေနဲ့ဒေသခံလူထုကသွားရောက်ကန့်ကွက်ပြောဆိုရမှာတော့ RCSS ရှမ်းနယ်နဲ့ကင်တပ်ဖွဲ့ရဲ့ခွင့်ပြုချက်ကြောင့်တူဖော်တာဖြစ်ကြောင်းဝန်ထမ်းတွေကပြောတယ်လို့ဥဆောင်ဆရာတော်ဥစောတရားကမိန့်တော်မူပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး RCSS ရဲ့အတွင်းရေးမှူးဗိုလ်မှူးကြီးဆိုင်ငင်းကတော့ RCSS ကလူထုဘက်ကအမြဲယက်တည်နေမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ဒီတူဖော်မှုကိုခွင့်ပြုချက်တကယ်မပေးခဲ့ရင်တော့အ мян ဆုံးကွင်းစင်း ကြည့်ရှုစစ်ဆေးပြီးအရေးယူပေးဖို့ဇွန်လ21ရက်နေ့ကတောင်ကြီးမြို့ RCSS ဆက်ဆံရေးယုံကိုတွားရောက်ပြီးတန်ကားတော်တွေနဲ့မိုင်းကင်ဒေသခံလူထုတွေကစာပေးပို့ခဲ့ပါတယ်။ပြည်အောင်ဟိန်းနဲ့ဟိန်းမီတာကုမ္ပဏီရဲ့ကြောက်မီသွေးတူးဖော်မှုကိုမိုင်းကင်ဒေသခံတွေကစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့လို့2018ခုနှစ်မှာကုမ္ပဏီကရပ်တန့်ပြီးအခုတဖန်ဥအိုက်ချိုကုမ္ပဏီကလာရောက်တူးဖော်နေတာဖြစ်ပါတယ်။
အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖအံမြို့နယ်မိဆိုင်တောင်ဘက်မှာကရင်နေကြားဆောင်တပ် BGF နဲ့ DKBA ခွဲထွက်အဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဒေသခံတန်ကြာတော်တွေညှိနှိုင်းမှုနဲ့ DKBA အဖွဲ့ဝင်တချို့ဟာဇွန်လ23ရက်နေ့မှာ BGF ထံမှလက်နက်ချပြီးပူးပေါင်းလာခဲ့ပါတယ်။ဒီအကြောင်းကိုမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
အခုသတင်းပတ်မှာလက်နက်ချလင်းဝင်ခဲ့တဲ့ကရင်နက်နက်ကင် DKBA ခွဲထွက်ဖွဲ့ဟာကရင်ပြည်နယ်နေကြားဆောင်တပ်ဖွဲ့ BGF နဲ့ပူးပေါင်းသွားမှာဖြစ်တယ်လို့ BGF ပြောခွင့်ရဗိုလ်မှူးနိုင်မောင်စောကအခုလိုဆိုပါတယ်
။ကရင်နယ်ကလည်းကျွန်တော်တို့ပူးပေါင်းမှုဆွေးနွေးတာပြီးတာဆွေးနွေးတာပြီးတာဆိုတော့အခုကလည်းပြည်ဦးလေးပေါင်းလင်းဝင်ရောက်လာပြီးတော့ဟိုကျွန်တော်တို့ BGF နဲ့လာပူးပေါင်းတာပေါ့ဟုတ်ကဲ့။ကြံကတော့ဟိုဗိုလ်ပြည်လူဖွဲ့မှာတော့ရှိမှာပေါ့ကျွန်တော်တို့ဒီမိဆိုင်ဖွဲ့ကတော့အကုန်ပါလာပါတယ်။ကျွန်တော်တို့ဒေသဖက်မှာတော့ဒီနေ့ EJ တွားဖို့အဲ့တော့မိမိဒီကဒီဒီတဲ့ပို့ပြီးတော့ဖူဖြူပို့အတွက်ကတော့ကျွန်တော်တို့စနက်တန်လေးဘူးချက်ပို့ပြီးတော့တိတ်ဖို့လူမယ်လေ
။ကရင်ပြည်နယ်နေကြားဆောင်တပ်ဖွဲ့နဲ့မိဆိုင်တောင်ဆရာတော်ဦးစန္ဒဝေဒရတို့ညှိနှိုင်းခဲ့ကြပြီးတော့စောတင်ဝင်ဦးစည်းတဲ့ DKBA ခွဲထွက်45ရောက်ဟာလက်နက်မျိုးစုံ29လက်နက်အတူဂျွန်လ23ရက်နေ့ကဥပဒေပေါင်းအတွင်းဝင်ရောက်လာတဲ့အခါနာကိုဖိုင်းဝဲမြို့နယ်ပန်တော်မီရွာအခြေစိုက် BGF အမှတ်2017တိုက်ရင်မှာကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီခဏမှာရှေးတောင်တိုင်းစစ်ဌာနချုပ်တိုင်းမှုဘိုးချုပ်မြို့မအောင်ကလက်နက်တွေကိုလက်ခံရယူပြီးတော့အခုလိုမိတ်ကွန်းပြောကြားခဲ့ပါတယ်
။အခုလေပေါ်နေတာဝင်ရောက်ပြီးတော့မိမိကျန်သွားတဲ့လက်လက်လေးကျွန်တော်အဲ့နာမည်ပြီးလို့ရှိရင်ကျွန်တော်ကနေမီဒီတော့ပြည်ပြုမှုအတွက်ကျွန်တော်တို့အားလုံးဥပေါင်းဆောင်ရွက်ကြတယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်။เนาะပြီးရောက်လာတဲ့တပ်ဖွဲ့ဝင်တွေအားလုံးကိုကျွန်တော်ရဲ့ဆွေးနွေးရေးစာလို့လို့ပေါ်ခဲ့တဲ့လို့ကျွန်တော်အနေနဲ့ပြောထားပါတယ်
။လက်နက်ချခေါင်းဆောင်စောတင်ဝင်းကလည်းကြံတဲ့တပ်ဖွဲ့ဝင်တွေနေနဲ့သူတို့လိုပဲတရားဥပဒေပေါင်းတွင်ဝင်ရောက်လာဖို့ကိုခုလိုပြောပါတယ်
။ဒီခုလိုမြင်ရင်းဒီတော့ကိုစိုးတဲ့ဖို့ပြောတာကိုမြင်ကြည့်ရတယ်။အလုံးလေးဝင်လာပြီးတော့ဒီဆက်လက်ကြံစီနေတော့ဒီ DDA ဒီကိုခက်ခက်ညီကူနာကိုတရားဥပဒေပေါင်းတွင်ကျန်းလေပြန်လာကြပါလို့ဒီနေရာကနေထိတ်ခေါ်လိုက်ရပါတယ်။
တမရော်နဲ့နေကြားဆောင်တပ် BGF ပူးပေါင်းဖွဲ့တွေဟာဇွန်လ23ရက်နေ့မနေ့ပိုင်းကစပြီးတော့မိဆိုင်တောင်မှာတပ်ဆွဲထားတဲ့ DKPA ခွဲထွက်ဖွဲ့တွေကိုလက်နက်ကြီးတွေနဲ့နှစ်ရက်ကြာပစ်ခတ်ခဲ့တဲ့နေရာမှာတောင်ကြီးနီးတဝကြီးရွာကရွာသားတွေဟာဘေးလွတ်ရာကိုဖက်ပြေးသိမ်းရှောင်ခဲ့ရတယ်လို့ခွဲထွက်ဖွဲ့ကလည်းအခုလိုလက်နက်ချခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ဗိုလ်ချုပ်ကြေးရုပ်ကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးခံထားရတဲ့ဂရင်းလူငယ်6ဦးကိုဇွန်လ24ရက်နေ့ကပထမဆုံးအကြိမ်ရုံးထုတ်ဆက်တင်စစ်ဆေးမှုတွေပြုလုပ်နေပါတယ်။အဖမ်းဆီးခံရတဲ့လူငယ်တွေအနေနဲ့ဂရင်းသမိုင်းမှန်ဖော်ထုတ်ရင်းနဲ့ဗိုလ်ချုပ်ကြေးရုပ်ဖယ်ရှားရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။အမီရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေတင်ဆက်ထားပါတယ်
။အဖမ်းဆီးခံထားရတဲ့ခွန်တော်မကကရင်ဒီသမိုင်းဖြစ်စဉ်အတွက်ဆက်လက်ရင်ဆိုင်သွားမယ်လို့ဆိုပါရယ
်။ NDI ဆိုရနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောလို့ရသူရှိပါတယ်။အဲ့တော့ဗာလဲဆိုတော့ကျွန်တော်တို့အခုဂရင်ဒီသမိုင်းမှာပေါ်ထုတ်ရင်ကိစ္စနဲ့ပတ်သက်ပြီးတော့အခုတရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးဒါမျှတမှုလုံးဝမရှိဘူးဆိုတဲ့အကြောင်းကျွန်တော်ပြောချင်တယ်။နောက်တစ်ခုကဒီ NDI အစိုးရတဲ့လာပြီးနောက်ပိုင်းမှာကျွန်တော်ဂရင်ဒီမှာဖြစ်တဲ့ဖြစ်စဉ်တိုင်းကဒီအစိုးရလုံးဝတောင်းလူမှုတောင်းခံမှုရှိဘူး။အဲ့တော့ကျွန်တော်တို့အနေနဲ့ဒီကိစ္စနဲ့ပတ်သက်ဆိုင်ပြီးတော့ရင်ဆိုင်ဖို့ရှိတယ်
ပရမချင်းယုံချင်းမှာတရလူဘက်ကတက်တယ်မခိုင်းလုံလာကြအောင်နောက်တစ်ချင်းယုံချင်းကိုစူလိုင်းလ3ရက်နေ့ကဆက်မှချိန်ထားပါတယ်ကြရပြည်နယ်လွိုင်ကော်မြို့တွင်ဗိုလ်ချုပ်ကြီးရုပ်မသားရှိရေးဒေသခံဆိုင်ရင်းသားတွေကလည်းကန့်ကွက်ဆန္ဒပြရမှာအစိုးရအာဏာပိုင်တွေကလည်းအကြမ်းဖက်နှိမ်နှမှုဖမ်းဆီးတရားစွဲဆိုရေးယူမှုတွေရှိနေခဲ့တာပါဗိုလ်ချုပ်ကြီးရုပ်ကိစ္စနဲ့ပတ်သက်ပြီးအခုလိုဖြေရှင်းနေလို့ပြတ်တက်သွားမှာမဟုတ်ဘူးလို့ဖမ်းဆီးခံထားရတဲ့ကိုမျိုးလှိုင်ဝင်းကပြောပါတယ်
ဒီလိုချင်းချောက်ပဲရုံနဲ့ဟိုပြီးတော့မှဟုတ်လို့ကျွန်တော်ကပြောချင်တယ်လူငယ်တွေကိုဟိုတချို့လိုရှာတယ်သူတို့ဒီလိုလူလာဆိုတော့ပြောဆိုခွင့်ရတာခွင့်ဒီတန်းနဲ့လည်းခွင့်ရဖို့နီလာမျိုးစုံနဲ့ပြပင်နေရဖို့အခုဆိုရင်ဒီတန်းတော်မေးနေထုတ်တယ်တစ်ဆက်တည်းမှာပဲဒီလိုကျွန်တော်တို့ပြောဆိုစာထုတ်တဲ့ပုံမှာလည်းဒီလိုတရားစွဲတယ်ဒီလို
ကရင်နေလူငယ်6ဦးကိုနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံမှုကိုကာကွယ်ပေးရေးဥပဒေပုံမှန်30ရက်ပြည်နယ်အစိုးရကစာဦးသက်နံကလွန်ကုန်မြို့မှာရဲစခန်းမှာမေလ18ရက်နေ့ကမှုဖွဲ့တိုင်ကြခဲ့ပြီး ဆွန်လနေ့ရက်နေ့ကတရားစွဲဆိုခံထားရတဲ့6ဦးထဲကကုကျူဖဲကေးခေါ်ကုကူကိုဖမ်းမိခဲ့ပါတယ်။ဂျန်နက်လူငယ်တွေဖြစ်တဲ့ကိုတီတီခေါ်စစ်မုံမျိုးနိုင်ဝင်ခွန်တော်မန်ခွန်ကျွန်ပေါ်နဲ့ခွန်ရီးရဲတို့ကတော့ဆွန်လ22ရက်နေ့ကကျင်းပတဲ့တရား46နှစ်မြောက်ကရင်နီမျိုးရနေ့မှာအခမ်းအနားပြုလုပ်တဲ့လွန်ကော်မျိုးချိကယ်ကျေးရွာကဂေထရူဖူခမ်းမပါပဲအဖမ်းခံခဲ့တာဖြစ်ပါတယ်။ကရင်န ံခဲ့ပါဘူ
း။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
မွန်ပြည်နယ်အတွင်းလက်နက်ချ MPDF မွန်ငင်းကြိုင်းကာကွယ်ရေးအထူးတပ်ဖွဲ့ရဲ့ဖားအောက်ကျေးရွာဆက်ဆံရေးရုံးကိုမြန်မာစစ်တပ်ကနေဝင်ရောက်ရှာဖွေရမှာတရားမဝင်လက်နက်တွေနဲ့ငွေစေးဝါးတွေဖမ်းဆီးရမိပြီးအမှုဖွင့်အရေးယူထားပါတယ်။ကရင်ပြည်နယ်မှာတိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော်ခွဲထွက် DKPA အဖွဲ့ဝင်အင်အား40ကျော်ဟာအစိုးရတပ်မတော်နဲ့ BGF ထံမှလက်နက်ချသွားရောက်ပူးပေါင်းလိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တန်ရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့မနေ့ဖက်ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အဲ့ဒီအစီအစဉ်မှာကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာတွေကိုပြန်လည်ထုတ်လွှင့်သွားမှာပါ။အခုတော့သတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှန်ကပြောပြပေးမှာဖြစ်ပါတယ
်။မဟာမိတ်နိုင်ငံတွေပေါ်အမေရိကန်ရဲ့အာရုံစိုက်ကူညီပေးမှုရှိပါမလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲ G20 ဆက်မှုထိပ်သီးဆွေးနွေးတက်ဖို့ဂျပန်နိုင်ငံကိုဒီကနေ့ရောက်သွားတဲ့သမ္မတဒေါ်နယ်ထရမ့်ကခိုင်မာစွာကတိပြုမဲ့စကားတွေပြောကြားဖို့ရှိနေပါတယ်။နိုင်ငံတကာကောင်းဆောင်နေတဲ့တွေ့ဆုံမှုရှိတဲ့အထက်ပထမဆုံးချိန်တွေ့ဆုံတဲ့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်နဲ့အိုဆာကာမြို့မှာတွေ့ဆုံစဉ်အမေရိကန်ကနိုင်ငံတနိုင်ငံတည်းကအလုံးကိုကူညီနိုင်တယ်ဆိုတဲ့အယူအဆအာဆက်ပစိဖိတ်ဒေတာကမဟာမိတ်တွေအပေါ်ဆန့်ကျင်ဘဲရလဒ်တွေထွက်ပေါ်စေမလားလို့တင်းတော်တူကမေးတာမှာတော့မဟာမိတ်တွေနဲ့လက်တွဲလှုပ်ဆောင်နေကြောင်းမဟာမိတ်တွေနဲ့ဆက်ဆံတဲ့နေရာမှာအမေရိကန်ကလောက်လျှောက်ကုန်သွယ်ရေးလုပ်ငွေပြနေခဲ့တဲ့အကြောင်းနဲ့မဟာမိတ်တွေပေါ်အမေရိကန်ကပဲစီးရေးအကူအညီပေးနေကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ဩစတြေးလျနဲ့ဆက်ဆံတဲ့နေရာမှာလည်းနိုင်ငံစလုံးအတွက်အကျိုးတူစီးပွားအကြီးမားဆုံးရစေနိုင်အောင်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေကိုမျှတစွာပူးပေါင်းဆောင်ရွက်တော့မှာဖြစ်ကြောင်းအင်ဂျူရောလက်ထောက်ပြောခွင့်ရဟိုကန်ကိဒလီကတစဉ်ပြောကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတက်တန်းတစ်ခုအပြီးမှာဖြုတ်ချနိုင်ရေးတွေရည်ရွယ်နေကြတဲ့ဒီမိုကရက်ပါတီကကိုယ်စားလှယ်လောက်20တဲကအစဲဥဟာ2020သမ္မတရွေးကောက်ပွဲကပထမဆုံးအကြိမ်စကားစစ်ထိုးပွဲအဖြစ်မနေ့ဗုဒ္ဓနေ့ညကဖလော်ရီဒါပြည်နယ်မှာပြုလုပ်ခဲ့ကြပါတယ်2020နှစ်မှာသုံးရနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာထိတ်တန့်ကပြည်နေတဲ့သူတွေကိုအာယုံထိုက်ပြီးအာယုံဆိုက်ပြီးတော့ကိုယ်စားလှယ်လောက်နေကြတိုက်ခိုက်မှုတွေလည်းရှိခဲ့ပါတယ်အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာလူသားချင်းစာနာစရာအခြေအနေတွေအတွက်နောက်ထပ်ရန်ပုံငွေဒေါ်လာ4ဘီလီယံသုံးစွဲဖို့အဆိုပြုချက်ကိုအမေရိကန်အထက်လွှတ်တော်ကဗုဒ္ဓနေ့မှာအတည်ပြုလိုက်ပြီးဖြစ်ပါတယ်။နျူကလ িয়ার လက်နက်ကင်းရှင်းရေးအတွက်ရှစ်မဆက်နိုင်ဖြစ်နေတဲ့ဆွေးနွေးမှုတွေပြန်ဆနိုင်မှုဘလို့ဗျူဟာသုံးပါလဲဆိုတာအမေရိကန်ဘက်ကပြသဖို့အချိန်သိပ်မကြတော့ဘူးလို့မြောက်ကိုရီးယားဘက်ကသတိပေးပြောကြားလိုက်ပါတယ်။လက်နက်ဖြတ်သိမ်းရေးအတွက်မြောက်ကိုရီးယားဘက်က2019ခုနှစ်မကုန်ခင်ပေးထားတဲ့တမတ်ချင်းမပြေခင်အမေရိကန်ဘက်က80နာရီလောက်ရမယ်လို့အမေရိကန်ဆိုင်ရာမြောက်ကိုရီးယားတာမတ်ကဒီကနေ့ပြောကြားပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Vital Zone ညက်ဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကို9နာရီ10နာရီလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပါ။သရရှင်တွေအားလုံးဘေးပရာဝေးကွာပြီးတော့စိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတစ်ညဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.